Welcome to the Voice of America in Burmese.
မင်္ဂလာနဲ့ခင်ဗျာရှင် VOA America တကနေ2022ဒီဇင်ဘာလ1ရက်ကြာတာပြည်နေ့မနေ့ပိုင်း VOA စီစဉ်နေကို American ပြည်သူမျိုးတော် Washington DC ကနေမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ32နဲ့49အပြင်လိုင်းလက်မီတာ190ကနေလည်းတိုင်းနာဆင်နိုင်ပါပြီရှင်ဒီမနေ့အတွက်စီစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးတော့ပါမယ်
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်ဒီကိမနက်ဖက်သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့ကျွန်မနှောင်းလောက်တင်ပြမှာပါအမေရိကန်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်အဖြစ်ပထမဆုံးလူမဲတူရွေးချယ်လိုက်ပါတယ်ပြင်သစ်ပေါင်မုံကိုကမ္ဘာအမွေနဲ့ဆင်မာ UNESCO ကထည့်သွင်းလိုက်ပါတယ်တခါကမ္ဘာပလာပေါ်လုံးပွဲမှာတော့ထူးထူးခြားခြားပထမဆုံးအမျိုးသမီးကွင်းလယ်တိုင်းကိုသုံးတော်မှာပါဒီလိုထူးခြားတဲ့သတင်းတွေကိုကြားမှာပါရှင်
ဟုတ်ကဲ့ပါရှင်အင်္ဂါမနက်ထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေအတူဒီနေ့မှနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့
Indonesia yang harus mengimplementasikan segera menunjuk special envoy yang dimaksud lalu juga bergerilya
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူစည်ခန့်အရေး2023မှာအာဆီယံဥက္ကဋ္ဌဖြစ်လာမယ့် Indonesia နိုင်ငံဆိုင်ရာသူတည်တည်တယောက်ကသုံးသပ်ထားတဲ့အပြည့်အစုံကိုမကြာခင်မှာနားဆင်ရဖို့ရှိပါသေး။ဒါ့အပြင်မွန်ပြည်နယ်မှာလက်နက်ကြီးကြီးကြလို့ဒေသခံတွေထွက်ပြေးရတဲ့တဲ့င်းကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းနဲ့ယူကရိန်းစစ်ပွဲကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေအကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြမရေးသုံးသက်ချက်လူထုနဲ့ကျမ်းမာရေးအားစားတဲ့စာရီကိုနားဆင်ကြဖို့ရှိပါလိမ့်အခုတော့ကြာတာပင်နေမနေ့အတွက်ထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုဝင်ခန့်ကိုညဝင်းအောင်တို့ကတင်ဆက်ပေးပါမယ်ရှင
်ယူကရိန်းနိုင်ငံအတွက်အရေးကြီးလာတဲ့အပူပေးစရုံတွေလျှက်စစ်တအားပေးစရုံတွေရေပေးဝေရေးဌာနတွေကိုရုရှားကသတင်းပတ်နဲ့ချီပြင်မာထားတိုက်ခိုက်နေချိန်မှာအနောက်နိုင်ငံတွေကယူကရိန်းအပေါ်အားပေးထောက်ခံမှုတွေမိမ့်မိန်သွားမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပုံထိုးနေမှာပြောပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်စစ်ဆင်နေတာကိုးလာတဲ့ရောက်လာချိန်ကြမ်းတမ်းလာတဲ့ဆောင်းရာသီကာလတဲ့ဝင်ရောက်လာတဲ့အချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းပြည်သူတွေကိုပြင်မာထားတိုက်ခိုက်နေတယ်လို့ရူမေးနီးယားနိုင်ငံမှာနေတိုအစည်းအဝေးတက်ရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ယူကရိန်းနိုင်ငံတော်လျှက်စစ်တအားတွေအကြီးအကျယ်ပြတ်တောက်နေချိန်မှာလောင်စာစီစေးတွေကလည်းတစ်ချိန်ထိုးတက်နေတာဖြစ်ပါတယ်။ဒီအချိန်မှာပဲယူကရိန်းကိုထောက်ခံအားပေးတဲ့အနောက်နိုင်ငံတွေသွေးကွဲသွားအောင်လို့သမ္မတပူတင်ကကြိုးပမ်းနေတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ရုရှားရဲ့အဲ့ဒီနည်းပြူဟာတွေဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းမစ္စတာဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဥရောပကော်မရှင်ဥက္ကဋ္ဌဦးဆူလာဗန်ဒါလီယန်ကလည်းယူကရိန်းပေါ်ကျူးကျော်နေတဲ့ရုရှားရဲ့ရာဇဝတ်မှုတွေကိုအရေးယူနိုင်အောင်လို့အထူးတရားရုံးတစ်ခုဖွဲ့စည်ဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်ကုလသမဂ္ဂကအားပေးထောက်ခံတဲ့တရားရုံးကနေရုရှားရဲ့ကျူးကျော်မှုတွေကိုစုံစမ်းစစ်ဆေးအရေးယူပေးဖို့လဲဥဆူလာဗန်ဒါလီယန်ကအကြံပြုတင်ပြတော့ပါတယ
်စပိန်နိုင်ငံမက်ဒရစ်မြို့ကယူကရိန်းတန်ရုံးမှာစားအိတ်ဘုံတစ်လုံးပေါက်ကွဲမှုကြောင့်ဝန်ထမ်းတဦးဒဏ်ရာရရှိသွားတယ်လို့စပိန်ရဲနဲ့အစိုးရကပြောပါတယ်အဲ့ဒီနောက်နိုင်ငံတကာမှာရှိတဲ့ယူကရိန်းတန်ရုံးတွေကိုအရေးပေါ်လုံခြုံရေးတိုးမြှင့်ထားဖို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလီဘာကညွှန်ကြားထားကြောင်းနိုင်ငံရေးဌာနကြီးညာချက်မှာဖော်ပြပါတယ်။တန်ရရသွားတဲ့ယူကရိန်းတန်ဝန်နှန်းကိုတော့စေယုံပို့ထားပါတယ်။အခုတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးမှုချက်ချင်းလုပ်ပေးဖို့စပိန်နိုင်ငံရေးဝန်ကြီးကိုယူကရိန်းနိုင်ငံရေးဝန်ကြီးကတောင်းဆိုထားပြီးဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်သူတွေအနေနဲ့ယူကရိန်းရဲ့တန်တမာရေးနှိမ့်စင်လုပ်ငန်းတွေရပ်တန့်သွားအောင်ထိန်းချုပ်နိုင်မှာမဟုတ်ဘူးလို့လည်းယူကရိန်းနိုင်ငံရေးဝန်ကြီးကပြောပါတယ်။တာမန်စာအိတ်နဲ့တန်ရုံးကိုရောက်လာတဲ့စာကိုလုံးုံရေးအရစစ်ဆေးတာမလုတ်ခဲ့မိတာကြောင့်အခုလိုပေါက်ကွဲမှုဖြစ်ရပြီးညာဘက်လက်တူကျွဲမှာတင်းငယ်တဲ့ဒဏ်ရာရသွားတယ်လို့စပိန်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ဂွန်ဇာလီကတယ်လီမက်ဒရစ်သတင်းဌာနကိုပြောပါတယ်ဒီအမှုကိုမှုကင်းရက်တပ်ဖွဲ့ထောက်လိုင်းရက်တပ်ဖွဲ့ဝင်တွေနဲ့ရဲ့အကူအညီနဲ့စပိန်စုံနောက်တွေကကြံတွယ်ဆောင်ရွက်နေပြီးစုံစမ်းစစ်ဆေးမှုတွေကိုစပိန်တရားရုံးကဥဆောင်လုပ်သွားမယ်လို့ဆိုပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးတစုံတရာဖြေကြားဖို့ယူကရိန်းတန်ရုံးကညှင်းဆုပ်ထားပါတယ်။ဥကင်းဖြစ်ခဲ့တဲ့တန်ရုံးတဝိုက်ရက်ွက်ကိုရဲတွေကပိတ်ဆို့တားမြစ်ထားပြီးဘုံရှာဖွေရှင်းလင်းရေးတပ်ဖွဲ့တွေဆေးလွတ်ခဲ့ကြောင်းဒေသခံသတင်းတွေမှာဖော်ပြပါတယ်
။ကမ္ဘာမှာဒီမိုကရေစီစနစ်တွေအားနဲ့ကျဆင်းလာနေတယ်လို့ဒီမိုကရက်တစ်နိုင်ငံပေါင်း34နိုင်ငံနဲ့စုပေါင်းဖွဲ့စည်းထားတဲ့ The International IDEA အဖွဲ့ကပြောပါတယ်ဒီမိုကရေစီနည်းကျကျင်းပတဲ့ရွေးကောက်ပွဲတွေအပေါ်လူရရဲ့ယုံကြည်မှုတွေကြာဆင်းလာတယ်လို့ပဲလွတ်လပ်စွာထုတ်ဖော်ခွင့်အပေါ်ကန့်သက်တားမြစ်ချက်တွေလည်းချမှတ်နေတာကို IDEA ကထောက်ပြသွားပါတယ် ဒီမိုကရေစီရေးအားပေးမြင့်တင်ဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့ The International IDEA ရဲ့အဆိုအရကမ္ဘာတစ်ဝှမ်းဒီမိုကရေစီနိုင်ငံတစ်ပွဲလောက်မှာဒီမိုကရေစီစနစ်တွေအားနဲ့ကျဆင်းလာနေတာပါ။ရွေးကောက်ခံနိုင်ငံရေးသမားတွေမှာလည်းယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်ဆင်နွှဲနေတာကြောင့်မမျှော်လင့်တဲ့စင်ခေါ်ချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးကုန်စည်နှုန်းတွေကျင်းပလာတာကမ္ဘာစီးပွားပြတ်ကတ်ဆိုင်မဲ့အနေအထားတွေမှာဥရုယာတီပြောင်းလဲဖောက်ပြန်မှုအရေးတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းပြောထားပါတယ်။ဒီမိုကရက်တစ်စနစ်တွေကိုအားနည်းလာစေမဲ့အစိတ်တင့်အကြံအသေးတွေနဲ့ကမ္ဘာမှာရင်ဆိုင်နေရတယ်လို့လည်းဆွီဒင်နိုင်ငံစတော့ခေါင်းမြို့အခြေစိုက် IDEA အဖွဲ့ကပြောပါတယ
်။ဇန်နဝါရီလနဲ့ကျင်းပဖို့ရှိတဲ့အောက်လွှတ်တော်ညီလာခံမတိုင်ခင်ဒီမိုကရက်လွှတ်တော်အမတ်တွေကလွှတ်တော်တွင်သူတို့ကိုကိုစားပြုမဲ့ခေါင်းဆောင်အဖြစ်နယူးယောက်အောက်လွှတ်တော်အမတ်ဟာကင်းဂျက်ဖရီစ်ကိုဗိုလ်ဒူးနေကရွေးချယ်လိုက်ကြပါတယ်။သူဟာလွှတ်တော်တွင်ဒီမိုကရက်တွေကိုဦးဆောင်ရမယ်ပထမဦးဆုံးသောလူမင်းအမတ်တူဖြစ်လာတော့မှာပါ။အသက်52နှစ်ရှိပြီဖြစ်တဲ့ဂျက်ဖရီစ်ဟာအောက်လွှတ်တော်အမတ်ဖြစ်10နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။နိုဝင်ဘာ10ရက်ကျင်းပခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲအတွင်းအောက်လွှတ်တော်မှာဒီမိုကရက်ကိုယ်စားလှယ်တွေမဲရှုံနေခဲ့ပေမဲ့အခြေအနေတွေပြန်လည်ထိန်းသိမ်းသွားနိုင်ဖို့လှုံ့ဆော်သွားမယ်လို့ပြောပါတယ်
။ We look forwardTo finding opportunities to partner with
the ဘာဒီကအမတ်ကြီးနဲ့အတူလက်တွဲလှုပ်ဆောင်နိုင်ရေးအခွင့်အလမ်းကောင်းတွေကိုတက်နိုင်သမျှကျွန်တော်တို့ရှာဖွေသွားမှာပါဒါပေမဲ့အစွန်းရောက်မဲ့ကိစ္စမျိုးကိုတော့ဆန့်ကျင်သွားပါမယ်ကျွန်တော်တို့ဟာတိုင်းပြည်ကိုချစ်သလိုဒီမိုကရေစီကိုလည်းမြန်လို့ပါတယ်လူတို့ရဲ့အသံကိုပြောကြားနိုင်ဖို့အောက်လွှတ်တော်မှာဂွန်ယူစွာနဲ့တာဝန်ထမ်းဆောင်သွားမှာပါလို့သူကပြောသွားတာဖြစ်ပါတယ်ဒီမိုကရက်အမတ်ကြီးကသူ့ကိုတညီညွတ်တဲ့ဝိုင်းဝန်းရွေးချယ်ခဲ့တာဖြစ်ပြီးလူမဲ့အမတ်တူကိုအခုလိုလွှတ်တော်တွင်ခေါင်းဆောင်အဖြစ်ရွေးချယ်တာကပါတီတွင်အပြောင်းလဲကိုပြသနေတာဖြစ်ပါတယ်ဒီမိုကရက်ပါတီခေါင်းဆောင်အဖြစ်အနှစ်20လောက်တာဝန်ယူခဲ့တဲ့အသက်82နှစ်အရွယ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့တက်တန်းဝက်ရွေးကောက်ပွဲအတွင်းအောက်လွှတ်တော်မှာ Republican အမတ်တွေအနိုင်ရသွားပြီးတဲ့နောက်တာဝန်ကအနားယူမယ်လို့ဒီလအစောပိုင်းမှာကြေညာခဲ့ပါတယ်ခင်ဗျာ
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 933နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါရဲ့ရှင
် BOA မြန်မာပိုင်းရဲ့ကြာတာပိုင်းနဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရုရှားစစ်လေရင်60နဲ့တရုတ်စစ်လေရင်20တောင်ကိုရီးယားလေကြောင်းရန်ကာကွယ်ရေးစုံထဲအသိမပေးဘဲနဲ့ဝင်ရောက်လာတဲ့အတွက်ဂျက်တိုက်လေရင်တွေကိုအရေးပေါ်တက်လန့်ခဲ့ရတယ်လို့တောင်ကိုရီးယားစစ်ဘက်ကပုဒ်ထူးနေမှာပြောပါတယ်။အရှိပင်လဲလို့လည်းသိကြတဲ့ဂျပန်ပင်လယ်ပြင်ပေါ်မှာရုရှားနဲ့တရုတ်စစ်လေရင်တွေဝင်ရောက်လာတဲ့အတွက်တက်လန့်ခဲ့ရတယ်လို့လည်းဂျပန်စစ်ဘက်ကပြောပါတယ်။တောင်ကိုရီးယားတောင်ပိုင်းနဲ့အရှေ့မြောက်ပိုင်းကယုံရန်အနီးကလေကြောင်းရန်ကာကွယ်ရေးဇုံထဲမှာတရုတ် H6 ဘုံးကျဲလေယာဉ်တစ်စင်းအချင်းချင်းဝင်ထွက်ပြန်တန်းခဲ့တဲ့အကြောင်းတောင်ကိုရီးယားပူရဲစစ်ဦးစီးများအဖွဲ့ချုပ် JCS အခြေခံကပုတ်ထုံးနေမှာပြောပါတယ်။အဲ့ဒီလိုဝင်ရောက်လာပြီးတော့နိုင်ပိုင်းအကြမှာပဲဂျပန်အရှေ့ဘက်ပင်လယ်ပြင်အနီးလေကြောင်းရန်ကာကွယ်ရေးဇုံထဲ Su-35 ရုရှားဂျက်တိုက်လေယာဉ်နဲ့ Tu-95 ဘုံးကျဲလေယာဉ်လေးစင်းချရန်ပြီးတော့ဝင်ရောက်လာကြတယ်လို့လည်းပြောပါတယ်။တောင်ကိုရီးယားလေကြောင်းရန်ကာကွယ်ရေးဇုံထဲကနေလေယာဉ်အလုံးနောက်ဆုံးပြန်ထွက်သွားကြတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့ရုရှားတို့လေကြောင်းစီရေးလေ့ကျင့်မှုတွေပူးရဲကျင်းပခဲ့ပုံရတယ်လို့လည်းအမည်မဖော်တဲ့အဆောင်ကြီးသူတွေကကိုးကားပြီးတော့တောင်ကိုရီးယားအစိုးရပိုင်းဟွန်းဟတ်တင်းကဖော်ပြပါတယ်။တရုတ် H6 ဘုံးကျဲလေယာဉ်နှစင်းဂျပန်ပင်လယ်ထဲဝင်လာပြီးတော့မြောက်ဖက်ကိုပြန်တန်းသွားတယ်လို့ဂျပန်ပူးရဲစစ်ဦးစီးများအဖွဲ့ချုပ်ကလည်းပုတ်ထုံးနေမှာပြောပါတယ်။
ကိုဗစ်ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်မကျင့်ကြရာကအစိုးရအပေါ်ဆန့်ကျင်ဆန္ဒပြနေတာတွေကိုနှိမ်နှင်းမဲ့အကြောင်းအာဏာရတရုတ်ကွန်မြူနစ်ပါတီကပြောကြားလိုက်ပါတယ်။နိုင်ငံတောင်ပိုင်းကွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့ရဲတွေကြားရိုးရင်းဆန်ကပ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာပဲရန်လိုတဲ့အင်အားစုတွေရဲ့အဖြစ်အမှောက်လုပ်ရက်တွေအဖြစ်ရည်ညွှန်းပြီးပြင်းပြသသားနှိမ်နှင်းသွားမဲ့အကြောင်းအင်ကာနီတောင်ပိုင်းမှာကွန်မြူနစ်ပါတီဗဟိုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။မြို့တော်ဘေကျင်းနဲ့စီးပွားရေးမြို့တော်ရှန်ဟိုင်းအပါဝင်အနည်းဆုံးမြို့ပေါင်း15ခုမှာဆန့်ကျင်ဆန္ဒပြပွဲတွေဖြစ်လာပြီးအစိုးရကအင်အားသုံးဖြိုခွဲသွားမယ်လို့ကွန်မြူနစ်ပါတီကကြေညာချက်မှာဖော်ပြပါတယ်။ဗိုလ်ဒူးနေကဘေကျင်းမြို့လမ်းမတွေမှာရာချီတဲ့ SUV ကားတွေ၊ကြီးကားတွေနဲ့လုံခြုံရေးတင်းကျပ်ထားပြီးဆန္ဒပြပွဲမှာပါဝင်ခဲ့ခြင်းရှိမရှိဆိုတာကိုရဲတွေနဲ့တရုတ်အရန်စစ်တပ်ကလမ်းသွားလမ်းလာတွေရဲ့မှတ်ပုံတင်ကပ်ပြားနဲ့မိုဘိုင်းဖုန်းတွေကဓာတ်ပုံတွေကိုစစ်ဆေးပါတယ်။ဆန္ဒပြသူတချို့ကတော့နောက်ထပ်တက်တန်း9နှစ်အတွက်အ အော်တိုဘာလာတဲ့ပြန်လဲရွေးကောက်ခံထားရတဲ့သမရရှိချင်းပင်နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ဒါပေမဲ့လည်းလူအသက်တည်ဆုံးမှုကိုကာကွယ်ဖို့တင်းကျပ်တဲ့ကိုဝဲမူဝါဒကိုချမှတ်လှုပ်ဆောင်ခဲ့တာသာဖြစ်တယ်လို့တရုတ်အစိုးရကကာကွယ်ပြောဆိုနေပါတယ်ခင်ဗျာ
။ပြင်သစ်ပေါင်မုံဘက်ကတ်ကိုကုလသမဂ္ဂပညာရေးသိပ်ပန်းနဲ့ယဉ်ကျေးမှုဌာန UNESCO ရဲ့မပြောက်ပြက်အောင်ထိန်းသိမ်းရမယ်ကမ္ဘာအမွေအနှစ်စီးရင်မှထည့်သွင်းလိုက်ပါတယ်။
Nous sommes très heureux, c'est une campagne qui dure pour la diplomatie française depuis 2 ans.
ဘာအမွေအနှစ်စီမထက်သွင်းခံရအောင်ကျမတို့တန်တမန်ရေးအရာကြိုးစားလာတာနည်းနည်းရှိပါပြီ။ပေါင်မုတ်ဟာကုလသမဂ္ဂရဲ့ကမ္ဘာသမားလုံးနဲ့ဆိုင်တဲ့လက္ခဏာတရားလည်းဖြစ်ပါတယ်လို့ပြင်သစ်နိုင်ငံက UNESCO ဆိုင်ရာအမြဲတမ်းကိုယ်စားလှယ် Veronique Roger Lacan ကပြောဆိုသွားတာပါ။ UNESCO ကကျွမ်းကျင်ပညာရှင်တွေမော်ရိုကိုနိုင်ငံမှာဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးခဲ့ကြတာမှာပြင်သစ်ပေါင်မုတ်ကိုမပြောက်ပြက်အောင်ထိန်းသိမ်းရမယ့်အမွေအနှစ်စီမထက်သွင်းဖို့ဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။ပြည်သက်နိုင်ငံမှာရိုးရာအဆင်အလာအနည်းနဲ့မုံဖုတ်တဲ့မုံတိုက်တွေနဲတဲ့ထက်နဲလာနေတယ်လို့ပြင်သစ်ယဉ်ကျေးမှုဝန်ကြီးဌာနကတတိပေးခဲ့တယ်လို့ပြည်ခဲ့တဲ့နှစ်ပေါင်း50အတွင်းတစ်နှစ်ကိုပေါင်မုံတိုက်400လောက်လုပ်ငန်းပိတ်သိမ်းသွားကြတယ်လို့လည်းပြောပါတယ်။မော်ရိုကိုမှာကျင်းပတဲ့အစည်းအဝေးမှာတင်ပြခဲ့တဲ့ကမ္ဘာအမွေအနှစ်အစည်းအဝေးထဲမှာတော့ပြင်သစ်ဘက်ကက်ပေါင်မုံအပါအဝင်ဂျပန်ဖိုရိုအိုဒိုရီနဲ့အကနဲ့ကျူဘားနိုင်ငံကရမ်အရက်ပြော့ချက်လုပ်နေတွေလည်းပါဝင်တာဖြစ်ပါတယ်။
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဂျာတာပရီနေပွဲစဉ်တွေကဂျာမနီနဲ့ကော့စတာရီကာပွဲမှာပထမဦးဆုံးသောအမျိုးသမီးကွင်းလယ်ဒိုင်လူကြီးအဖြစ်ပြင်သစ်နိုင်ငံကစတက်ဖနီဟာဘတ်တာဝန်ယူမှာဖြစ်ပါတယ်စတက်ဖနီဟာဘတ်အပြင်သူ့ကိုကူညီမဲ့စီးကြက်ဒိုင်နေအဖြစ်အခြားအမျိုးသမီးဒိုင်နှစ်ဦးကိုဖီဘာအဖွဲ့ကရွေးချယ်ထားကြောင်းအမျိုးသားအဲ့ဒီလိုရွေးချယ်ထားတာကြောင့်အမျိုးသားတွေသာကစားတဲ့ဒီကမ္ဘာဖလားပွဲမှာအမျိုးသမီးဒိုင်လူကြီးတွေကြီးကြပ်သွားမှာဖြစ်ပါတယ်စီကြတိုင်တွေကတော့ဘရာဇီးကနေဦးဇာဘက်နဲ့မက္ကဆီကိုကကရင်းမက်ဒီနာတို့ဖြစ်ကြပါတယ်။ဘော်ဒူနီကကစားခဲ့တဲ့ကမ္ဘာဖလားပွဲစဉ်မှာတော့အုပ်စုစီမှာအာဂျင်တီးနားကပိုလန်ကို2-0မရှိနိုင်နိုင်ပါတယ်။အာဂျင်တီးနားအသင်းဘက်ကဘောလုံးပိုင်ဆိုင်မှုပိုပြီးတော့ရရှိခဲ့ပြီးအသင်းကောင်းဆောင်မက္ကဆီကိုတိုင်ကန်သွင်းတဲ့ပယ်နယ်တီတစ်လုံးကိုပိုလန်ဂိုးသမားကကာကွယ်နိုင်ခဲ့ပါတယ်။အုပ်စုစီထဲမှာအခြားပွဲဖြစ်တဲ့မက္ကဆီကိုနဲ့ဆော်ဒီအသင်းတို့ကစားရမှာတော့မက္ကဆီကိုကဆော်ဒီကို2-0နဲ့အနိုင်ရရှိပါတယ်။ပွဲပြီးကန်ဒီမိနစ်ပိုင်းအလိုမှာဆော်ဒီအသင်းက2-0ပြန်သွင်းခဲ့တာပါ။ဘော်ဒူးနဲ့အစောပိုင်းကစားခဲ့တဲ့ပြင်သစ်နဲ့တူရကီပွဲမှာပြင်သစ်ကတူရကီကို2-0မရှိနဲ့ရှုံးပါတယ်။နောက်ထပ်အုပ်စုဒီပွဲစဉ်ဖြစ်တဲ့ဩစတြေးလျဒိန်းမတ်ပွဲမှာတော့ဩစတြေးလျကဒိန်းမတ်ကို2-0မရှိနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။
ကြတာပင်နေမနဲ့ထိတန်းရောက်တဲ့တဲ့ကိုနန်းလောင်နဲ့ကိုညံဝဲအောင်တို့ကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူစည်လေအသစ်ခန့်အပ်မဲ့သတင်းကိုတင်ဆက်ပေးကြပါမယ်။အင်ဒိုနီးရှားနိုင်ငံက2023ခုနှစ်မှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီမှု5ရပ်ကိုအကောင့်ထည့်ဖော်ဖို့အထူးကိုယ်စားလှယ်ကတဦးကိုချက်ချင်းခန့်အပ်တာဝန်ပေးရတော့မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေပြီးတော့ဖာတီယာဝါဒါပြည်ပွေသင်းလောက်ကိုနန်းလောင်ကတင်ဆက်ပေးထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကတည်းကနိုင်ငံရေးအချက်အလက်တွေနဲ့ကြုံနေရတဲ့မြန်မာနိုင်ငံအရေးဖြေရှင်းပေးနိုင်ဖို့အာဆီယံကအထူးကိုယ်စားလှယ်နှစ်ဦးခန့်အပ်ခဲ့ပြီးပါပြီ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီကတော့အာဆီယံကအကြံပြုထားတဲ့ဖက်ပေါင်းစုံပတ်ဝန်းနဲ့တွေ့ဆုံဆွေးနွေးမှုလုပ်ဖို့ညှင်းဆန်နေပါတယ်။မြန်မာအရေးထိရောက်အောင်ဆောင်ရွက်နိုင်တဲ့ဆိုတာအင်ဒိုနီးရှားကတက်တည်ပြဖို့အချိန်ဖြစ်ကြောင်းအာဆီယံအရေးစောင့်ကြည့်လေ့လာနေတဲ့အင်ဒိုနီးရှားအမျိုးသားသုတေသနအေဂျင်စီ BRIN ကသုတေသီပန်ဒူပရာယိုဂါကနိုဝင်ဘာ29ရက်နေ့မှာ VOA ကိုပြောပါတယ်
။ Indonesia yang harus mengimplementasikan segera menunjuk
Indonesia ကအထူးကိုယ်စားလှယ်တူချက်ချင်းခန့်အပ်ပြီးအာဆီယံဘုံသဘောတူညီမှု5ရပ်ကိုအကောင့်ထည့်ဖော်ရမှာပါ။ Indonesia ကသူ့ရဲ့တန်တမာရေးအားကောင်းအောင်လဲလုပ်ဖို့လိုပါတယ်။ဘုံသဘောတူညီမှု5ရပ်ဆက်လက်ဆောင်ရွက်နိုင်ရေးဆွေးနွေးပွဲတရဖြစ်မြောက်လာအောင်မြန်မာစစ်တပ်ကိုဖိတ်ခေါ်ပြီးတိုက်တွန်းအားပေးဖို့လိုပါတယ်။
လာမယ့်နှစ်မှာအာဆီယံဥက္ကဋ္ဌဖြစ်လာတော့မယ့်အင်ဒိုနီးရှားနိုင်ငံကမြန်မာအရေးအထူးကိုယ်စားလှယ်ကိုရွေးချယ်တင်ပြနိုင်ခွင့်ရှိပါတယ်။မြန်မာစစ်တပ်နဲ့ရောအခြားအဖွဲ့အစည်းတွေနဲ့ပါဆက်ဆံရေးပြေလည်တဲ့သူအဆက်အသွယ်များတဲ့သူတွေအင်ဒိုနီးရှားမှာအတော်များများရှိတယ်လို့လည်းဘန်ဒူကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အကြက်အတဲကိုကူညီဖြည့်ရှင်ပေးနိုင်မယ့်အထူးကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေပိုးပြီးတော့ခက်ခဲလာတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံရဲ့အကြက်အတဲတွေပို့ပြီးတော့အချိန်ကြာလာတာနဲ့အမျှစစ်ကောင်စီဘက်ကပို့ပြီးတော့အင်အားကောင်းလာတယ်လို့လည်းပန်ဒူကရှုံးမြင်ပါတယ်။ မြန်မာစစ်တပ်နဲ့ဆက်ဆံမဲ့အထူးကိုယ်စားလှယ်ဟာတန်တမာရေးဓမ္မမဟုတ်စီရဲအတွေ့အကြုံရှိသူဖြစ်တဲ့နယ်လို့လဲပန်တူးကပြောပါတယ်အထူးကိုယ်စားလှယ်အဖြစ်စဉ်းစားတဲ့သူအတော်များများတဲ့မှာနိုင်ငံခြားရေးဝန်ကြီးဟောင်းတွေဖြစ်ကြတဲ့မာတီနာတာလီဂါဝါနဲ့ဟာဆန်ဝီရာဂျူရာတို့ရဲ့နာမည်တွေကိုလဲပန်တူးကအကြံပြုသွားပါတယ်အင်ဒိုနီးရှားပါကြာဂျာရန်တက္ကသိုလ်ကအာဆီယံအရေးစောင့်ကြည့်လေ့လာနေတဲ့အာဖင်ဆူဒီမန်ကလည်းမြန်မာအရေးကင်တွယ်ရမှာအင်ဒိုနီးရှားဘက်ကဒီထက်မကခိုင်မာမှုရှိရလိမ့်မယ်လို့ပြောပါတယ်
မြန်မာရေးကိုအင်ဒိုနီးရှားကအပြင်းထန်ကင်တွယ်သင့်ပါတယ်အာဆီယံနဲ့အင်ဒိုနီးရှားကဖိအားတွေကအတော်ပြင်းထန်ပါတယ်ဒါပေမဲ့မြန်မာကတော့ဂရုစိုက်ဖို့မရပါဘူးအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့လိုတမျိုးကြအာဆီယံဖွံ့ဝင်နိုင်ငံတွေကတော့အာဆီယံစည်းဝေးတွေမှာမြန်မာဘုံမဖိတ်ဖဲအထူးချံပြည့်အောင်ဘေးဖဲထားကြပါလေ
မြန်မာအရေးအာဆီယံဘုံသဘောတူညီချက်900မှာအောင်မြင်ရတာဟာဥပဒေကြောင့်အရာခိုင်မာတဲ့လုပ်ငန်းစဉ်မရှိတာကြောင့်လို့လည်းပြောပါရယ်အာဆီယံဟာတန်တမာရေးနည်းလမ်းတွေကိုတော့အမြဲတမ်းဦးစားပေးပြီးတော့ပဋိပက္ခတွေကိုရှောင်ရှားတတ်ပါရယ်ဒါပေမဲ့လည်းအာဆီယံပြည်ညင်ကိုချိုးဖောက်တဲ့အဖွဲ့ဝင်နိုင်ငံတွေကိုတတ်သိရှိရှိနဲ့တိကျစွာကင်တွယ်တင်နေဆိုတာမြန်မာအရေးကအာဆီယံကိုသတိပေးလိုက်တာမျိုးဖြစ်တဲ့နယ်လို့လည်းအာဖင်ကပြောပါရယ်ဒီမိုကရေစီစံချိန်စံညွန်းတွေနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့မြန်မာနိုင်ငံကိုအာဆီယံကဖိအားပေးဖို့လဲအာဖင်ကတိုက်တွန်းပြောကြားသွားပါတယ်ဘုံသဘောတူညီမှု900ကိုဆက်ပြီးတော့လှစ်လျူရှုနေမယ်ဆိုရင်မြန်မာကိုအာဆီယံကတန်ခါပိတ်ဆို့မှုတွေချမှတ်တင်တယ်လို့လည်းသူကပြောပါတယ်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားအနေနဲ့မြန်မာအရေးတိုးတက်မှုတွေဆောင်နိုင်လိမ့်မယ်လို့အာဖင်ကမျှော်လင့်နေတာပါရွင်ကြာကိစ္စမှာသူ့ရဲ့အခန်းကဏ္ဍအရာရောမြန်မာလူမှုအတိုင်းအဝန်းနဲ့ခိုင်မာတဲ့ဆက်ဆံရေးတွေရှိတဲ့အတွက်ကြောင့်မှာအင်ဒိုနီးရှားကိုမြန်မာနိုင်ငံဘက်ကအတော်လေးစားမှုရှိမယ်လို့လည်းအာဖင်ကယုံကြည်နေပါတယ်။အထူးကိုယ်စားလှယ်ရွေးချယ်မှုနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မှတ်ချက်ပေးဖို့ညှင်းဆိုပါတယ်။မြန်မာဆိုင်ရာအာဆီယံဘုံသဘောတူညီမှု900ထဲမှာအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အကြမ်းဖက်မှုရပ်တန့်ဖို့အဖွဲ့ပေါင်းစုံကြားပြည်လည်မှုရရေးချောင်းဝင်စည်းစပ်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ဖို့နဲ့အာဆီယံကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံစီစီလုပ်ဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ
်။နန်းလောင်တင်ဆက်ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာပြည်တွင်းမှာလက်နေကြီးကြီးကြလို့ထွက်ပြေးရတဲ့ဒုက္ခသည်တွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ပုလိန်ရွာငင်းချမ်းမြိုင်ရွာတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်လို့အနီးအနားကျေးရွာ၄ရွာထပ်မင်းမှာဒေသခံထောင်နဲ့ချီအုံအိမ်ဆုံးခွာပြီးတော့ထွက်ပြေးကြရပါတယ်။ပုလိန်ရွာနဲ့တခွန်တိုင်းရွာတွေမှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်ဆိုပြီးတော့လေဒေသခံတွေကစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပွဲသွင်းလာကိုမဆုမုံကတင်ဆက်ထားပါတယ်ရှင်။
စစ်ကောင်စီတပ်တွေဟာနိုဝင်ဘာလ28ရက်နေ့ကနေစလို့မွန်ပြည်နယ်မုဒုံမြို့နယ်နဲ့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်နယ်စပ်ဖြစ်တဲ့အဘိခလဲတကွန်တိုင်းလမ်းကနေအင်အားတော်တော်များများနဲ့စစ်ကြောင်းဆင်လာတာပါ။အဲဒီနောက်မှာတော့မုဒုံမြို့နယ်အဘိရွာမှာအခြေစိုက်တဲ့အမြောက်တပ်318တပ်ရင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံပြည်သူတွေအိုးအိမ်ဆုံးခွာပြီးရှောင်တိမ်ခဲ့ကြရတယ်လို့နန်းတိုင်းထွန်းရွာခံတဦးက VOA မြန်မာပိုင်းကိုပြောပြပါတယ်။
စရတဲ့ကြတော့ကြောက်ကြတယ်ပေါ့။နောက်အစ်တနက်တန်ကဒီအဖေကနေပြီးတော့နေညမ်းမြိုင်ရွာမှာရှိတဲ့ဒီကယ်ယူရဲ့အခိုင်ရှိတဲ့နေရာဝမှာနက်ကြီးတွေနဲ့ပြစ်ခဲ့ပြီးတော့ကယ်ယူတွေကဆောက်သွားလားမလဲတော့မသိဘူးပေါ့နော်။တပ်ပွဲတော့မဖြစ်ဘူး။တပတ်တက်ပဲအမှစစ်သားတွေဝင်ပြီးတော့အမှညမ်းမြိုင်မှာနေတယ်။နောက်အခုပုလိန်ရွာကိုဆင်းလာတယ်။နောက်စစ်သားတွေလည်းဒီကောင်တိုင်းမှာအများကြီးရှိနေဆိုတော့အဲ့ဒါကြောင့်ရွာသားတွေပြေးကြတာပေါ့။
စစ်ကောင်စီတပ်တွေဘက်ကဒီလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ပုလိန်ရွာ၊ငင်းချမ်းမြိုင်ရွာ၊နန်းတိုင်းထွန်ရွာ၊ခလဲတကွန်တိုင်းရွာဒီကျေးရွာ၄ရွာကဒေသခံပြည်သူတွေဟာသူတို့ရဲ့အိုးအိမ်တွေကိုဆွန့်ခွာပြီးတော့နီးစပ်ရာကျေးရွာတွေကဆွေမျိုးတွေရဲ့နေအိမ်တွေမှာခိုအောင်နေကြရပါတယ်။မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်မှာရှိတဲ့ KNU ကရင်အမျိုးသားအစည်းအရုံးဒူးပလာခရိုင်ရဲ့ငင်းချမ်းမြိုင်ရွာတောင်ပေါ်မှာတော့ KNU ဂိတ်စခန်းတစ်ခုရှိပါတယ်။အဲ့ဒီစခန်းကိုတော့စစ်ကောင်စီတပ်တွေကမီးရှို့ဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်
။အဲ့ဒီရာရေစခန်းကိုလည်းသူတို့မီးရှို့လိုက်တယ်ပေါ့။ခုလေရာရဲ့အထက်အပေါ်ဘက်ခြမ်းကငင်းချမ်းမြေရွာလေးမှာသူတို့ဝင်လာတော့အဲ့ဒီတပ်စခန်းတွေကိုသူတို့မီးရှို့လိုက်တယ်ပေါ့။မဖြစ်ပါဘူးအိမ်မှာကအဲ့ဒီကယ်ယူဘက်ကတော့သူတို့ရှောင်ပေးလိုက်တော့စစ်ကောင်စီဘက်ကတော့အင်အားနဲ့များမှရှင်တယ်ဒီမှာကျွန်တော်တို့အဲ့ဒီတိတ်မှထိုင်နေတဲ့အဖွဲ့ကတော့လူအင်အားနဲ့ဆိုတော့သူကရှောင်လိုက်တယ်ရှင်တော့ပေါ့။
စစ်ကောင်စီတပ်တွေဟာစစ်ကြောင်းလာရလမ်းတလျှောက်မှာတွေ့တဲ့ရွာသားတွေကိုလမ်းပြအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်နေတယ်လို့လည်းဒေသခံပြည်သူတွေကပြောပါတယ်
။သူတို့ကဝင်လာပြီးရင်တွေ့တဲ့လူတွေကတော့သူတို့ဖမ်းခေါ်ပြီးတော့အရှိလမ်းပြပေါ့ပြေးသွားခိုင်းတယ်ပေါ့
အဲ့ဒီမြင်းတက်နေကနေလူတွေဖမ်းခေါ်လာရင်ပုလင်ရောက်ရင်ပြန်လွတ်တယ်ပုလင်ရွာကနေသူတို့ပုလင်ကလူတွေဖမ်းခေါ်ပြီးရင်သကွန်နဲ့ရောက်ရင်တော့သူတို့ပြန်လွတ်တယ်ပေါ့အဲ့လိုမျိုးဆိုရင်တော့ကိုလိုကြောက်လက်နေကကိုလိုပေါ့ကိုလိုတရားမှရွာနားလေးကမြဲတော့ရွာလေးပြန်မြဲလောက်လေးမလောက်ရဘူး
မူရုံမြို့နယ်ဘက်ကရောဘာချန်သမားအယောက်20ထက်မနည်းကိုလည်းစစ်ကောင်စီတပ်တွေကဖမ်းခေါ်ပြီးတဲ့နောက်တချို့ပြန်လွတ်လာပါတယ်။ပေါ်တာဆွဲခံခဲ့ရသူတွေရဲ့အပြောအရစစ်ကောင်စီရဲ့လက်နက်ခဲယမ်းနဲ့တဲအိတ်တွေကိုတယ်ဆောင်ပေးခဲ့ရတယ်လို့ဆိုပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်တွေဟာပုလိန်ရွာတခွန်နိုင်ရွာတွေမှာတပ်ဆွဲနေရာယူထားပြီးအချိန်မရွေးနှစ်ဖက်တိုက်ပွဲပြင်းထန်လာနိုင်တယ်လို့ရွာခံတွေကသုံးသပ်ပါတယ်။ဒီဒေသအခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။
မဆုမွန်တင်ဆက်ပေးသွားတာဖြစ်ပါတယ်။ကျမတို့ရဲ့ VOA မနက်ခင်းရေဒီယိုရုပ်သံစီစဉ်တွေကို American ပြည်အောင်စုမျိုးတော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကမ္ဘာသတင်းတွေတဲကမြန်မာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့အတွင်းကမ္ဘာသတင်းမီဒီယာတွေမှာဖော်ပြပါချီတဲ့မြန်မာနိုင်ငံအဆိုင်ရာသတင်းဆောင်မတွေတဲကတချို့ကိုဥကြော်စန္ဒာကမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ဆက်ထားပါတယ်ရှင်
။ Myanmar junta released high profile prisoners but let's not get ahead of ourselves.တင်ရှားတဲ့အကျဉ်းသားတွေကိုလွတ်ပေးပေမဲ့သိလဲမလို့ကြနိုင်ဘူးဆိုရဲခေါင်းစဉ်နဲ့ရဲကောင်ဦးရဲ့သုံးသပ်ချက်ကိုဥစွာပြောပြလိုပါတယ် channelasia.com ကထုတ်လုပ်ပြောပြမှာဖြစ်ပါတယ်အကျဉ်းသားတွေလွတ်ပေးတာဟာစစ်ကောင်စီရဲ့နိုင်ငံရေးနှိပ်ရီးရဲ့ဖြစ်တယ်လို့နိုင်ငံသားသုံးသပ်သူတွေကသိပေမဲ့ Chong Tanner နဲ့ Vicky Bowman တို့လိုတင်ရှားသူတွေပါဝင်လာတဲ့အတွက်အများစုကဒါကိုတော့မျှော်လင့်မထားခဲ့ပါဘူးတဲ့ဒီကိစ္စကိုစစ်ကောင်စီဘက်တော်သားတချို့ကလည်းပဲစိတ်ဗဝင်မကျဖြစ်နေပြီးတချို့ဟာစစ်သားတွေလုပ်သလိုမလုပ်ဘဲနိုင်ငံရေးကစားနေတယ်စစ်သားပြည်ပြည်အတိုက်ခံတွေကိုနှီးပေါင်းစုံနဲ့အပြတ်ချေမှုရမှာဖြစ်တယ်လို့ယူဆနေကြပါသည်နိုဝင်ဘာ9ရက်နေ့လွန်ကြီးချမ်းသာခွင့်ပေးတာဟာ2023ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတစ်စိတ်တည်းသာဖြစ်နိုင်တယ်အဲဒီရွေးကောက်ပွဲကိုအမေရိကန်နဲ့မလေးရှားတို့ကန့်ကွက်ထားပေမဲ့စစ်ကောင်စီရဲ့မဟာမိတ်တွေကတော့ဒါဟာအနာလွှတ်ပြောင်းရေးဖြစ်စဉ်ရဲ့အစိပ်ပိုင်းတစ်ခုလို့ရှုမြင်ကြတယ်လို့လည်းဆိုထားပါတယ်။မြန်မာပြည်သူတွေကတော့သူတို့မဲပြေးခဲ့တဲ့2020ပြည့်ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တဲ့အတွက်စစ်ကောင်စီကိုခုခံဆန့်ကျင်နေကြပါတယ်။စစ်ကောင်စီဟာ NLD အစိုးရအကြီးတန်းအရာရှိတွေအပါအဝင်လူအတော်များများကိုလည်းပဲဂုံလူဆောင်ပွဲတွေပိတ်အပ်ခဲ့တယ်။ဒါဟာလည်းပဲသူ့ရဲ့ပြည်တွင်းနိုင်ငံရေးအစီအစဉ်အတွက်ဆွဲဆောင်မှုတရားဖြစ်တယ်လို့ယူဆစရာဖြစ်နေပါတယ်။အကျဉ်းသားတွေလွတ်လာတာကိုလူတွေကကြိုဆိုကြပေမဲ့ရခင်အတွေ့အကြုံအရသံတရားဖြစ်စရာတွေကအများကြီးရှိနေလေတော့နိုင်ငံတကာအစိုင်းဝိုင်းကတော့ဒါဟာသံတမန်ရေးရာထိုးပေါင်းမှုတရားဖြစ်လာနိုင်တယ်လို့စုမြင်ခြင်းမရှိကြဘူးလို့လည်းပြောထားပါတယ်။အဓိကကျတဲ့မြန်မာကောင်းဆောင်အများအပြားဟာလည်းပဲဖမ်းဆီးခံရစေဒါပြင်လေကြောင်းတိုက်ခိုက်မှုတွေနဲ့နယ်ဘက်ဒေသတွေမှာအရသားတွေအပေါ်အကြမ်းဖက်မှုတွေလည်းပဲထူပြောနေစေဖြစ်တယ်လို့យေတာထားပါခင်ဗျာ။ဆောင်းပါးရှင်ရဲကောင်ဦးဟာစင်ကာပူနိုင်ငံယူဆော့အိုက်ဆက်တက်ဇူဟာသူတွေဒီတူဖြစ်ပါတယ် China is pouring money to Hunter Root Myanmar to secure a backdoor to the Indian Ocean တေဟာအိန္ဒိယသမုဒ္ဒရာကိုနောက်ဘက်ကဝင်ရောက်နိုင်ဖို့အတွက်စစ်ကောင်စီကငွေကြေးအများအပြားထောက်ပံ့နေတယ်ဆိုရဲခေါင်းစဉ်နဲ့ထွေးထွေးသိမ်းရေးတဲ့သုံးသပ်ချက်ကိုတော့ scroll.in မှာဖတ်ရပါတယ်မြန်မာနိုင်ငံရဲ့ကံကြမ္မာဟာလွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်လာရေးအတွက်အဓိကကြတယ်ဒီမိုကရေစီကင်းမဲ့တဲ့မြန်မာနိုင်ငံဟာတရုတ်မှတပါဘယ်သူအတွက်မှအကျိုးမရှိနိုင်ဘူးတရုတ်ကတော့သူ့ရဲ့ Two Ocean Strategy သမုဒ္ဒရာနှစ်စင်းမဟာဗျူဟာအတွက်မြန်မာနိုင်ငံအပေါ်စီးပွားရေးနဲ့မဟာဗျူဟာအရဩဇာကိုတည်ဆောက်နေတာဖြစ်တယ်လို့ဆိုထားပါတယ and another thing being asked allo မြန်မာနိုင်ငံတွင်းမှာအဓိကပြပရင်းနှီးမြှုပ်နှံမှုတွေဟာတရုတ်စီကလာတာဖြစ်တယ်။2ဘီလီယံခွဲတန်ဖိုးရှိတဲ့တဘာဝတန်ခွေစီမံကိန်းမှာတရုတ်က87ရာခိုင်နှုန်းပိုင်ဆိုင်ပြီး9ဘီလီယံတန်ဖိုးရှိတဲ့ CME ခေါ်တရုတ်မြန်မာစီးပွားရေးဈေးညံဒေသမှာတော့ကြောက်ဖြူရေနဲ့စကန်ဟာအချက်အချာကျတယ်။ဒါဟာအိန္ဒိယသမုဒ္ဒရာကိုတရုတ်အနေနဲ့နောက်ပေါက်ကဝင်ရောက်လို့ရဲရည်ရှိမြှုပ်မှန်းချက်ကိုအကောင့်တွေဖော်နေတာလည်းဖြစ်တယ်လို့ဆိုပါတယ်။တရုတ်ရဲ့ဒီစီမံကိန်းတွေဟာတကယ်တော့အာဏာမသိရင်ကလည်းစတင်ခဲ့တာဖြစ်ပေမဲ့အာဏာသိမ်းပြီးနောက်နိုင်ငံဆက်ဆံရေးပုံမခိုင်မာလာတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကအခြေအနေဟာဘယ်လိုပဲပြောင်းပြောင်းမြန်မာကိုတရုတ်ကထပ်ပန်းသွားမယ်လို့ပြောထားပြီးမြန်မာနိုင်ငံတွင်အကြမ်းဖက်မှုနဲ့စာနာမှုပြဿနာအတွက်ကုလသမဂ္ဂဆုံးဖြတ်ချက်ထုတ်ပြန်မဲ့ကိစ္စကိုလည်းပဲတရုတ်ကဟန်တာခဲ့ပါတယ်တဲ့။ တရုတ်ကမ္ပဏီတွေဟာ IMF ကမ္ဘာငွေကြေးရမငွေအဖွဲ့နဲ့ကမ္ဘာဘဏ္ဍာရအတူပူယူရဲလို့အာဏာမသိငင်ကစီးရင်စီချုပ်ဥမော်သံကသတိပေးခဲ့မှုပါတယ်ထိုစဉ်ကမြန်မာနိုင်ငံရဲ့ကျွေးမီဟာ10ဘီလီယံရှိရနဲ့40ရာခိုင်နှုန်းဟာတရုတ်ပေါ်တင်ရှိရဖြစ်ပြီးအခုအခါမှာတော့တရုတ်ပေါ်မှာတင်ရှိရကျွေးမီပမာဏပုံပုံများပြားလာဝယ်ရှိနေပြီလို့ဆိုထားပါတယ်ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးဟာဒေသတွင်းဒီမိုကရေစီနိုင်ငံတွေရဲ့ရည်ရှိမဟာဗျူဟာအကျိုးစီးပွားအတွက်သိအရေးကြီးနေတယ်လို့ပြောထားပါတယ်ဆောင်ပါရှင်ဒေါက်တာထေးထေးသိန်းဟာဩစတြေးလျနိုင်ငံကော်တင်တက်ဇူကနိုင်ငံတော်စီးပွားရေးနဲ့စီမံခန့်ခွဲရေးဌာနတွေ့ပတ်ပါမခတူဖြစ်ပါခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုဥကြောဆန္ဒတင်ဆက်ပေးကြတာဖြစ်ပါတယ်အခုတစ်ခါမှာတော့ယူကရိန်းစစ်ပွဲနဲ့အင်းနီးချင်းနိုင်ငံတွေကပြည်သူတွေလည်းဒုက္ခရောက်နေတဲ့အကြောင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်ယူကရိန်းကိုရုရှားကဝင်ရောက်ပြီးတော့တိုက်ခိုက်နေတဲ့စစ်ပွဲတစ်လျှောက်လုံးမှာအာနာရှင်သမရအဲလက်ဇန်ဒါလူကာရှန်ကိုအုပ်ချုပ်မှုအောက်ကဘယ်လာရုစ်နိုင်ငံဟာရုရှားရဲ့မဟာမိတ်အဖြစ်ရည်တည်ကြတာဖြစ်ပါတယ်ဒါဟာပြည်ပကိုရောက်နေတဲ့ဘယ်လာရုစ်နိုင်ငံသားအများအပြားအတွက်ပြဿနာတွေကြုံရဖို့ဖြစ်လာစေတယ်ဆိုပြီးတော့ VOA သတင်းတောက် Maxim Maslakov ကကတင်ပြပို့ထားပါလေဒေါ်ခင်မျိုးသက်ကတင်ဆက်ပေးထားပါလေရှင
်အက်စတိုးနီးယားနိုင်ငံကနာမည်ကျော်တာတူးနဲ့တာလင်နီးပညာတက္ကသိုလ်တွေကသူတို့ဟာအခုလာမဲ့2023ကစပြီးဘယ်လာရုစ်ကကျောင်းသားတွေရဲ့ရှောက်တော်တွေကိုလက်မခံတော့ဘူးလို့ပြောပါတယ်ဒါဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုဘယ်လာရုစ်ကထောက်ခံပံ့ပိုးနေတာကြောင့်ဖြစ်ကြောင်းတက္ကသိုလ်နှစ်ခုစလုံးကပြောပါတယ်တာလင်တက္ကသိုလ်ကတော့သူတို့အနေနဲ့ရုရှားနဲ့ဘယ်လာရုစ်ကျောင်းသားတွေကြားဘသူကအာနာရှင်ပူတင်ကိုထောက်ခံတယ်မထောက်ခံဘူးဆိုတာမခွဲနိုင်တာကြောင့်ပါလို့ပြောပါတယ်။ရုရှားကိုထောက်ခံတဲ့အတွက်ဒဏ်ခတ်တာကအက်စတိုးနီးယားတနိုင်ငံတည်းတော့မဟုတ်ပါဘူး။ Czech ပြည်သူ့သမ္မတနိုင်ငံမှလည်းပရက်က Czech နည်းပညာတက္ကသိုလ်မှတက်နေတဲ့ရုရှားနဲ့ဘယ်လာရုစ်ကျောင်းသားယာဂနန်းလောက်ကိုပူတင်အစိုးရဖြစ်စေလူကာရှန်ကိုအစိုးရကိုဖြစ်စေနည်းပညာအထောက်အကူပေးနိုင်တဲ့အရေးပါတဲ့ဘာသာရပ်တွေမှတက်နေတဲ့အတန်းတွေကိုဆက်မတက်နိုင်အောင်လှုံ့ဆော်ခဲ့တယ်လို့တချို့ဆိုတတော်လိုတတိပန်းမှန်ဥယျံဆိုင်ပြိုးတဲ့ဘာသာရက်တွေလိုဘာမှအန်တရာမပေးနိုင်တဲ့အတန်းတွေကိုပါပေးမတက်တော့တာဖြစ်ပါတယ်။ဝါဆော့ခြေဆိုင်ဘယ်လာရုစ်ညီညွတ်ရေးအသင်းကသတင်းပြန်ကြားရေးတာဝန်ခံအန်တွန်ဇူခော့ဖ်ကတော့ဘယ်လာရုစ်တချို့ဟာအစီအပါအလုပ်တွေအတင်းကျပ်ခန်းစီတာခန်းနေရပြီးယူကရိန်းနိုင်ငံသားအများအပြားကလည်းအဲ့ဒီအလုပ်တွေမှာလုပ်နေတဲ့အတွက်ပြဿနာတွေဖြစ်လာရတယ်လို့ပြောပါတယ်
။ Зачастую работодатели
often employ
ကြခနာဆိုလိုပဲအလုပ်ခွင်မှာ Belarus တွေနဲ့ Ukraine တွေရန်ဖြစ်မှာကိုအလုပ်ရှင်တွေကစိုးရိမ်နေရပါတယ်။ဒါကြောင့်သူတို့က Belarus တွေကိုမှငားကျင်ကြပါဘူး။ဘာကြောင့်လဲဆိုတော့ Ukraine အလုပ်သမားကမရှားဘူးလေ
။အလုပ်စည်းကွက်မှာနေမကပဲကျောင်းတွေမှာပါပြဿနာကြုံနေတာတွေ့ရတယ်လို့လည်းပြောပါတ
ယ်။ я попросил написать
just yesterday မနေ့ကပဲလူမှုမီဒီယာမှာမေးခွန်းတစ်ခုကျွန်တော်တင်လိုက်ပါတယ်။မိဘတွေအနေနဲ့သူတို့ကလေးတွေចောင်းတွေမှာခွဲခြားဆက်ဆံတာခံနေရတယ်လို့ထင်တယ်လားလို့မေးတာပါ။နိုင်ယူပိုင်းအတွင်းမှာပဲပြန်ဖြေသူက40လောက်ပေါ်လာပါတယ်။ចောင်းတွေမှာမကြာခဏပဲအနိုင်ကျင့်ခံနေရပါတယ်တဲ့
။အလုပ်ရှင်တွေအနေနဲ့ဒီဘယ်လာရုစ်တွေရုရှားတွေအားလုံးကလူကာရှန်ကိုနဲ့ပူတင်အစိုးရတွေကိုထောက်ခံတာမဟုတ်ဘူးဆိုတာသတိရကြဖို့။ဒါအပြင်အဲ့ဒီကလူအများအပြားဟာသူတို့နိုင်ငံတွေမှာနေရမှာကြောက်လို့ထွက်ပြေးလာကြတယ်ဆိုတာမမေ့ကြဖို့။Alberta Tech ကပမောက်ခ David Marbles ကသတိပေးပါတယ
် I think we should distinguish between the regime in Minsk and the rest of the Belarusian population both inside and outside
Belarus အစိုးရနဲ့ Belarus ပြည်တွင်းပြည်ပကကျန်နိုင်ငံသားတွေကိုတသားလေးလို့မတွက်သင့်ဘူးထင်ပါတယ်သူတို့ပြည်တွင်းမှာဆိုရင်သူတို့ဆန္ဒမှန်ကိုထုတ်ပြောလို့မရကြသလိုပြည်ပကဆိုရင်တော့အဲ့ဒီကထွက်ပြေးလာကြသူတွေဖြစ်နေတာပါဘယ်လာရုစ်နိုင်ငံမှာအရင်ကလူမှုဆန္ဒပြပွဲတွေရှိတာကိုမေးမထားသင့်ပါဘူးရွေးကောက်ပွဲမဲရလတ်မကျေနပ်လို့လူဦးရေ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်အထိလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့တာဖိနှိပ်မှုတွေအတွက်ဆန္ဒပြခဲ့ကြတာတွေရှိပေမဲ့မအောင်မြင်ခဲ့ကြပါဘူးဒီလိုမအောင်မြင်တာတွေအတွက်လည်းအပြစ်မတင်သင့်ပါဘူ
းဒါအပြင်ဘယ်လာရုစ်နိုင်ငံသားတွေကိုလည်းအာဏာရှင်လက်အောက်ကဖိနှိပ်မှုတွေကနေထွက်ပြေးဖို့ကြိုးစားကြတဲ့တခြားဒုက္ခသည်တွေလိုပဲဆက်ဆံတင်ပါတယ်လို့ပမောက်ကမာဘယ်စ်ကပြောပါတယ
်ဒေါက်ခင်မြင့်သက်တင်ဆက်ပေးကြတာဖြစ်ပါတယ်အခုကြာတာပေးနေမယ့်နေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေအပြီးမကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းမှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်လူလူနဲ့ကျမ်းမာရေးစီစဉ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ဆွေးနွေးကြရမှာဖြစ်ပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာနေနေခင်မတော်တာရှင်များရှင် VOA ကနေ2022ဒီဇင်ဘာလ1ရက်ကြာသပတေးနေ့မနက်ပိုင်းစီစဉ်နေကိုအမေရိကန်ပြည်အစုမျိုးတော်ဝါရှင်တန် DC ကနေလှိုင်းတူမီတာ32 kHz 9335နဲ့9383ညလှိုင်းတူမီတာ49 kHz 6153ညနဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါလိမ့်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါလိမ့်အခုရင်ဆုံးမြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါစစ်ကောင်စီနေနဲ့သတင်းသမားတွေကိုဖမ်းဆီးနှိပ်ကွပ်နေတာဟာသတင်းသမားတွေကသူတို့ကိုစန့်ကျင်တော်လှန်နေကြလို့မဟုတ်ဘဲနဲ့သူတို့စစ်ကောင်စီပြောသမျှကိုသာလူတွေကြားစီသိစေခြင်းလက်ခံစေခြင်းပြီးတော့သူတို့ပြောတာနဲ့ကွဲလွဲတဲ့ပြောဆိုတင်ပြမှုအားလုံးကိုနှိပ်ကွပ်ချင်တာဖြစ်တယ်ဆိုပြီးတော့နေစည်းမချသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ညွှန်ကြားရေးမှူးဒန်နီယယ်ဘူရှာနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကျွန်တော်ဒီကနေ့ဆက်သွယ်ရတာကတော့မြန်မာစစ်ကောင်စီရဲ့သတင်းသမားတွေအပေါ်ကင်တွယ်မှုဒီနေ့ပြောရင်မြန်မာစစ်ကောင်စီရဲ့မီဒီယာပေါ်သဘောထားနဲ့ပတ်သက်ပြီးတော့ဆွေးနွေးခြင်းလို့ဖြစ်ပါတယ်အခုတလောတုန်းကမြန်မာစစ်ကောင်စီကသူတို့ဖန်ထားတဲ့အကျဉ်းသားတော်တော်များများကိုလွန်ရင်းခွင်ပေးပါတယ်အဲ့ဒီထဲမှာနိုင်ငံရေးသမားတွေလည်းပါသလိုသတင်းသမားတချို့လည်းပါဝင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီသတင်းသမားတွေလှုပ်ပြီးမကြခြင်းမှာပဲတခါနောက်ထပ်နှစ်ယောက်ထပ်ဖမ်းပြန်တယ်ဆိုတော့ဒါသူတို့ရဲ့မီဒီယာပေါ်သဘောထားအတော်နားလည်ရခက်တဲ့အခြေအနေမျိုးလို့ပြောရမလားခင်ဗျာ
Let's not be fooled by these release of prisoners because if we look at it of course 6
months ago ကျွန်တော်တို့လက်စားမခံဘူးသိထားပါလိမ့်မယ်လွတ်လာတဲ့အချင်းသားတွေတည်းမှာသတင်းသမား6ယောက်ပါတာမှတ်ပါတယ်အခုကျွန်တော်ပြောနေတဲ့အချိန်မှာသတင်းသမား62ယောက်ထောင်ထဲမှာရှိနေပါသေးတယ်အခုလွတ်ပေးလိုက်တဲ့6ယောက်ကိုဘာကြောင့်လွတ်ပေးလဲဆိုတော့စစ်ကောင်စီကအကြောင်းတစုံတရာမပြပါဘူးထောင်ထဲမှာကျန်နေသေးတဲ့62ယောက်ကိုရောဘာကြောင့်ဖမ်းထားရလဲဆိုတော့သူတို့အနေနဲ့အကြောင်းပြစရာမရှိလို့ဖြစ်ပါတယ်အကြောင်းမဲ့ဖမ်းထားတယ်ဆိုတော့ပေါ်လွင်ပါတယ်အကျဉ်းသားတွေလွတ်တဲ့ကိစ္စသူတို့ကြီးညာတဲ့အထက်မှာလည်းနိုင်ငံရေးအကျဉ်းသားတွေပါဝင်အကျဉ်းသားတချို့ကိုတက်ညာသောအဖြစ်လွတ်ပေးတယ်ဘာညာပြောပါတယ်တကယ်တော့ဒါမြန်မာပြည်သူတွေပေါ်သူတို့အကြမ်းဖက်ဖိနှိပ်မှုတွေကိုပုံမှန်အခြေအနေဖြစ်အောင်လုပ်ပြဖို့ကြိုးပမ်းလာတာဖြစ်ပါတယ်
ဒါမဲ့တစ်ချိန်တည်းမှာပဲနောက်ထပ်မြန်မာသတင်းသမားနှစ်ယောက်ကိုထပ်ပြီးဖမ်းဆီးပြန်ပါတယ်ဆိုတော့ဒါဘာကြောင့်လဲတကယ်တော့ဘာကြောင့်လဲဆိုတာတဲ့သတင်းသမားတွေကိုစစ်ကောင်စီကဒီလောက်တောင်ဘာဖြစ်လို့ကြောက်နေသလဲလို့မေးရင်ပုံပြီးမှန်မယ်ထင်ပါတယ
် You know the Dunta wants to impose its own narrative and to control any kind of information
စစ်ကောင်စီကသူတို့ပြောစကားသူတို့ narrative ကိုပဲတင်စည်းခြင်းလို့ပြဋ္ဌာန်းခြင်းလို့ဖြစ်ပါတယ်သတင်းချက်လက်တွေကိုသူတို့ပဲထိန်းချုပ်ထားမယ်သူတို့စစ်ဘုတ်ချုပ်တွေကပေးတဲ့သတင်းမဟုတ်ရင်သူတို့လုံးဝမကြားခြင်းမလိုလားကြပါဘူးဒါကြောင့်လဲသတင်းသမားတွေကိုသူတို့အလုပ်သူတို့လောက်ခွင့်မပေးတာဖြစ်ပါတယ်ဒီချက်ဟာစစ်ကောင်စီကသူတို့နဲ့နီးစပ်တယ်ဆိုတော့သတင်းသမားနှစ်ယောက်ကိုဖမ်းဆီးလိုက်တာကိုကြည့်ရင်ရှင်းလင်းပေါ်လွင်နေပါတယ်ဒီနှစ်ယောက်ကိုစစ်ကောင်စီကသူတို့သတင်းစာရှင်းလင်းပွဲကိုဖိတ်တယ်အဲဒီမှာသူတို့က KNU နဲ့လုပ်တဲ့ငင်းငယ်ဆွေးနွေးမှုနဲ့ကုံစင်းတို့တက်နေတဲ့ကိစ္စတွေကိုရဲရဲဝံ့ဝံ့မေးခဲ့ကြပါတယ်စစ်ကောင်စီကမေးစီခြင်းနဲ့မင်းတို့တချို့ကိုလည်းမေးပါတယ်ဒါနဲ့ပဲသူတို့ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်သူတို့ကဒင်းစာရှင်းလင်းပွဲမှာမင်းကိုမေးုံနဲ့ပဲအဖမ်းခံရတာပါအန်ယူဂျီကိုလူလားထောက်ခံသူတွေလည်းမဟုတ်ပါဘူးစစ်ကောင်စီကိုစန့်ကျင်တဲ့အချမ်းဖက်အဖွဲ့ဆိုတဲ့အုပ်စုတွေနဲ့လည်းမပတ်သက်ပါဘူးဒင်းစာရှင်းလင်းပွဲမှာမင်းကိုမေးတယ်ဆိုတော့ဘယ်အုပ်ချုပ်ရေးစနစ်ပဲကျဉ်းသုံးကျဉ်းသုံးဒင်းသမားတွေအလုပ်ပါတရုတ်ပြည်လည်းဒီလိုပဲမေးကြပါတယ်ဒါကြောင့်စစ်ကောင်စီကသူတို့ပေးတဲ့ထိန်းချုပ်ထားတဲ့ information ကလွဲပြီးတခြားဘယ်သူမေးတာကိုမှဘလို့သတင်းမျိုးကိုမှတင်းကြီးမခံနိုင်ဘူးဆိုတော့နှိပ်ကွပ်နေတာပဲဖြစ်ပါတယ
်။ဒါမှတခြားလူတွေကရောယုံသလားအဲ့တော့သူတို့ရဲ့ပြောတဲ့အချက်လက်ကိုဒါကသူတို့မစဉ်းစားဘူးလားမသိပါဘူး။ social media တွေပေါ့လေဒါလူမှုကွန်ရက် media တွေ Facebook တို့ Twitter တို့မှာလည်းပဲလူတွေကသတင်းဖြစ်ရတွေကိုအများနဲ့တင်ပြနေကြတော့လူတွေအဲ့ဒါကိုစောင့်ကြည့်ပြီးဖတ်နေကြတာပဲခင်ဗျာဆိုတော့သတင်းအချက်လက်အမှန်ကိုသူတို့က90စီနင်းပိတ်ပင်ထားသည့်တိုင်အောင်စစ်ကောင်စီကသူတို့အဲ့လိုလိုရမယ်လို့များတကယ်ယုံကြည်နေကြသလား
well it seems that the junta and the people who are currently in power in Naypyidaw
စစ်ကောင်စီနဲ့နေပြည်တော်မှာရှိတဲ့အာဏာပိုင်တွေကတော့လွန်ခဲ့တဲ့နှစ်30ကလိုပဲထင်နေကြမှာပါအဲ့ဒီတော့ကလည်းအာဏာရယူထားတဲ့စစ်ဆေးရက သူတို့ပြောချင်တဲ့သတင်းချက်လက်တွေကိုပဲပြောတယ်လူတွေကယုံကြမှာပဲလို့ထင်နေကြပါတယ်အခုတော့ကဘာကြီးကပြောင်းလဲခဲ့ပါပြီစစ်ကောင်စီပြောတာလူတွေမယုံကြည်ကြတော့ပါဘူးဒါတွေကအလိမ်ညာတွေပဲဆိုတာလူတွေသိကြပါတယ်ဝါရပြတ်နေဆိုတာသိပါတယ်ဒီမိုကရေစီတွေ့ကြုံစနစ်ရှိခဲ့ပြီးတဲ့နောက်လူတွေအများကြီးနိုးကြလာတယ်လို့လူမှုကွန်ရက်မီဒီယာတွေလည်းအများကြီးရှိနေပါပြီဒါအပြင်သတင်းမှသတင်းတူတွေကိုတံပြန်မှုအတွက်အမှန်ကိုစစ်စစ်တင်ပြနေတဲ့အရက်ပဲဖွဲ့စည်းလေအများအပြားရှိနေပါတယ်သူတို့တွေလည်းမြန်မာပြည်သူတွေသိနိုင်မှုအချက်လက်မှန်သတင်းတွေကိုအမြဲပေါ်ထုတ်နေပါတယ
်တစ်ဆက်တည်းမှာပဲဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့မေးခွန်းတစ်ခုလည်းကျွန်တော်မေးချင်ပါတယ်ဒါသူတို့ရှင်းလင်းပွဲမှာဒီစစ်ကောင်စီအလိုရမေးခွန်းတွေကိုထထမေးနေတဲ့လူတချို့လည်းတွေ့ရပါတယ်တနည်းအားဖြင့်စစ်ကောင်စီပြောလာမဲ့စကားတွေအတွက်လမ်းခင်းပေးတယ်လိုက်ညွန်ကြီးတွေဖြစ်အောင်လုပ်ပေးတယ်အဲ့လိုလူတွေမေကွန်မင်းနေတဲ့သူတွေတွေ့ရပါတယ်သူတို့ကတော့လူတော်တော်များများတော့မျက်မှုန်းကျကြတယ်ဒီလူတွေကတော့ဒါစစ်ကောင်စီရဲ့အလံရှုတွေပေါ့လေသတင်းသမားအစီအမံတွေမဟုတ်ဘူးဆိုပြီးတော့သူတို့ရှုတ်ထရရတယ်အတူရောင်တွေသာဖြစ်တယ်လို့သတ်မှတ်ကြပါတယ်အဲ့ဒီလူတွေကဒန်နီယယ်တို့ RSF ကဘယ်လိုသတ်မှတ်ပါသလဲ
It is obvious that it's very difficult to be a journalist in Myanmar
and ကျွန်တော်လည်းစတောက်ဖြစ်ဖို့ဆိုတော့အင်တန်ခက်ခဲတယ်ဆိုတော့သိတာပါတယ်။ဒါစစ်ကောင်စီကိုဝေဖန်တဲ့သတင်းသမားတွေအတွက်ပို့ပြီးတော့မှန်ပါတယ်။ကျွန်တော်သတင်းသမားတွေဖို့လဲသူတို့မေးသင့်တဲ့မေးခွန်းကိုမေးပြန်ခွင့်မရှိပါဘူး။ခင်ဗျားပြောတဲ့လူတွေအပြစ်မဟုတ်ပါဘူးလို့ပဲကျွန်တော်ကထင်ပါတယ်။သူတို့ကလည်းတကယ်တော့စနစ်ရဲ့တားကောင်တွေ victims of the system ဖြစ်နေရတာပါ။ကျွန်တော်ကသူတို့ကိုအတုံးမကျတဲ့သတင်းသမားတွေစစ်ကောင်စီဝါရဖြတ်နေသူတွေလို့ကျွန်တော်မခေါ်ချင်ပါဘူး။သူတို့လောက်ကိုလုံနိုင်တဲ့လောက်လုံနေကြတဲ့သူတွေလို့ပဲခေါ်ချင်ပါတယ်။တကယ်ဆိုးရတဲ့လူတွေဟာစစ်ကောင်စီနဲ့စစ်ဗိုလ်ချုပ်တွေသာဖြစ်ပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်တပ်ကသာတကယ်ပြဿနာသမားစစ်စစ်တွေ real problematic people တွေဖြစ်ပါတယ်။သူတို့လှုပ်ရှားရှိတာလုံနိုင်တဲ့လောက်လုံနေတဲ့ journalist တွေပါ။ဝါရပြတ်နေဆိုတာလဲစစ်အာဏာရှင်လက်အောက်လောက်ရကန်ရတော့ဒါမျိုးတွေလည်းရှိနေဦးမှာဖြစ်ပါတယ
်။အခုလှုပ်လိုက်တဲ့သတင်းသမားတွေအထက်မှာနိုင်ငံသားသတင်းသမားဂျပန်သတင်းနောက်ပေါ့လေ။ဒါတိုရုကွန်ပျူတာလည်းပါဝင်ပါတယ်။ဒါကဂျပန်အစွဲဖီအားကြောင့်ဂျပန်အစွဲဖီအားကိုကြောက်လို့ဆွတ်ပေးတယ်ဆိုပြီးတော့လူတွေကပြောကြပါတယ်ဟုတ်လဲဟုတ်မှာပါဒါပေမဲ့ကြံတဲ့သတင်းထောက်တွေအတွက်ကရောနိုင်ငံတော်အသိုင်းအဝိုင်းလက်ပိုက်ကြည့်နေရလားဖီအားမပေးရဘူးလားဆိုတာလည်းပဲစဉ်းစားစရာဖြစ်တယ်တနည်းအားဖြင့်စဉ်းစားသိမှမျှတလို့ပဲပေါ့မြန်မာနိုင်ငံသားသတင်းထောက်တွေကတော့ထိထိရောက်ရောက်ပြောတာတွေမရှိလို့လားသူတို့ကတော့လွတ်မလာဘူးဆိုတာလူတွေပြောကြပါတယ်ဆိုတော့အဲ့ဒါကဘယ်လိုပြောလို့ပါလဲ
Well, we think that as reporters without borders that the international community must do more.pressure on Myanmar
and the Myanmar တရင်းများအနေနဲ့ကတော့နိုင်ငံတကာအတိုင်းအဝန်ဟာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကြောက်မဲ့ဖွယ်အခြေအနေကိုရပ်တန့်အောင်ပို့ပြီးဖိအားပေးရမယ်လို့ယူဆပါတယ်ဒီလိုဖိအားပေးဖို့နည်းလမ်းတွေအမျိုးမျိုးရှိပါတယ်မြန်မာစစ်ဘုတ်ချုပ်တွေအပေါ်တက်ခတ်ရေးယူမှုတချို့တော့လုပ်ကြပါတယ်ဒါပေမဲ့ဒါတွေကပုံမှန်ထိရောက်ဆူရှတဲ့တက်ခတ်မှုမျိုးဖြစ်ဖို့လိုအပ်နေပါတယ်နောက်တစ်မျိုးကတော့မြန်မာစစ်ကောင်စီနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေပါဒီလိုလုပ်နေတဲ့အတွက်သူတို့ကလည်းမြန်မာပြည်မှာဖြစ်နေတဲ့ကြောက်မက်ဖွယ်ရာဇဝတ်မှုတွေနဲ့အာဏာရှင်စနစ်အတွက်တာဝန်မကင်းတဲ့ဘောင်းဖက်တရားခဏဖြစ်နေတယ်ဆိုတာလည်းသိထားသဘောပေါက်ထားကြရမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝန်းတွေအစိုးရတွေနဲ့ကုလသမဂ္ဂတို့ကတစ်ဖက်မှာမြန်မာစစ်ရာရှိကိုအရေးယူတာတကယ်ထိထိရောက်ရှိစေဖို့လှုံ့ဆော်ပြီးတခြားတစ်ဖက်မှာလည်းနိုင်ငံတကာစီးပွားရေးအတိုင်းအဝန်းတွေနဲ့မြန်မာပြည်တွင်းကရက်စက်နှိပ်ကွပ်မှုတွေနဲ့ပတ်သက်နေတဲ့ဘောင်းဖက်တရားခဏကိုလည်းထိုက်တင်တယ်လို့အရေးယူဆောင်ရွက်ကြဖို့လိုအပ်ပါတယ်။
မီဒီယာလောလခွင့်နဲ့ပတ်သက်ပြီးမေးသင့်တဲ့ထင်တဲ့မေးခွန်းတစ်ခုကျွန်တော်စဉ်းစားမိလို့မေးပြစီ။အဲ့ဒါကဘာလဲဆိုတော့ NRD အစိုးရလက်ထက်မှာသတင်းလောလခွင့်အဲ့ဒီတော့လည်းပဲသတင်းလောလခွင့်ဟာအပြည့်အဝမရခဲ့ဘူးသတင်းသမားတွေကိုသိပြီးဦးစားမပေးဘူးသတင်းသမားတွေကိုပြစ်ပယ်ထားတယ်ချုပ်ချယ်မှုရှိတယ်လို့ဝေဖန်ခံခဲ့ရပါတယ် NRD အစိုးရလည်းပဲ။ဆိုတော့ဒါပေမဲ့အခုခေတ်နဲ့ဆိုင်မယ်ဆိုရင်တော့ဒါစီးသလားကွာခြားနေတာပေါ့လေ။ဒါပေမဲ့လည်းကျွန်တော်ဒီမှာစဉ်းစားမိတာဒီမီဒီယာလွတ်လပ်ခွင့်ဆိုတာဟာအစိုးရစနစ်ဘယ်လိုဝင်ပြောင်းပြောင်းလူမှုအဖွဲ့အစည်းတစ်ခုလုံးနဲ့များပတ်သက်နေသလားနိုင်ငံလိုက်များဒီမိုကရေစီဖြစ်ဖြစ်ဘာဖြစ်ဖြစ်ကွာဟမှုတွေရှိနေသလားဆိုတာကိုကျွန်တော်စဉ်းစားမိတာဖြစ်ပါတယ်အဲ့ဒါကိုနှိုင်းယှဉ်ပြီးတော့လည်းညှင်းပြပေးပါလား
Tribal freedom is concerned there is no evident difference between Myanmar and the rest of the worldMyanmar is a country with a people who is looking for democracy
တရမီနီယာလောက်ကနေပတ်တဲ့မြန်မာနိုင်ငံနဲ့တခြားနိုင်ငံတွေအကြားမှာကိုလက်မှုတော့မရှိပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီကိုမျှော်လင့်လိုလားနေတဲ့ပြည်သူတွေရဲ့တိုင်းပြည်တစ်ပြည်ပါတချို့အာဏာရှိသူတွေကတော့ဒီမိုကရေစီမပေးချင်ကြပါဘူးနောက်အချက်နှစ်ခုကိုကျွန်တော်ပြောပါမယ် စစ်တပ်အာဏာသိမ်းတဲ့2021ဖေဖော်ဝါရီမတိုင်ခင်ကမြန်မာနိုင်ငံမှာအချင်းကျနေတဲ့သတင်းထောက်2ယောက်ရှိပါတယ်။အခုအာဏာသိမ်းပြီး2နှစ်ကြာမှာအချင်းကျသတင်းသမား62ယောက်ရှိနေပါတယ်။အစ30ပိုများလာပါတယ်။တိတ်ကွာပါတယ်။ဒါပေမဲ့2017နဲ့အာဏာပြန်မသိမ်းခင်2021ကြာမှာလည်း press freedom ဒေသလွတ်ခွင့်ဟာမြန်မာနိုင်ငံမှာအတော်ပြဿနာရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကလူစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုစုံစမ်းခဲ့တဲ့ Reuters သတင်းသမားနှစ်ယောက်အချင်းချခံခဲ့ရပါတယ်။ပြစ်ဒဏ်ချခံပြီးလူငင်းခွင့်မရပဲထောင်ထဲမှာ9နှစ်နေခဲ့ရပါတယ်။ဒါသူတို့လုပ်ကိုသူတို့လုပ်လို့ခံရတာပါ။အဲဒီအတွက်မြန်မာနိုင်ငံဒီမိုကရေစီအစိုးရကပြစ်ဒဏ်ချခဲ့တာပါ။အခုကမှ NUG အနေနဲ့သတင်းလွှတ်ခွင့်ပေးဖို့ဆန္ဒရှိတဲ့အကြောင်းဘဲချင်းတွေမှာဖြစ်ဖြစ်ကဘာကိုပြတ်တော့ကျွန်တော်တို့ RSF ကတောင်းဆိုပါတယ်။မြန်မာနိုင်ငံအနာဂတ်မှာပုံမကောင်းမွန်တဲ့ဒေလကွန်းနေထုံးကားဖို့ကျွန်တော်တို့မျှော်လင့်ကြပါတယ်။ဒီနေ့မှာတော့စစ်ကောင်စီပြုတ်ကြမယ်လို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းပဲအဲ့ဒီကိစ္စကိုနောက်ဆုံးမေးခွန်းနဲ့မေးချင်တာဖြစ်ပါတယ်။မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အပြည့်အဝထုံးကားလာမယ်အနာဂတ်ဘယ်တော့မှဖြစ်နိုင်မလဲဆိုတော့ဒန်နီယယ်ဒီအာရှပစိဝိဒေသတစ်ခုလုံးရဲ့သတင်းလောကကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်တယောက်နဲ့ခံမှန်းပေးဖို့ပါပဲ။
For the while, I am quite pessimistic about the level of press freedom in Myanmar. You know, at the moment, Myanmar is ranked 176.
Hello, sir. Maro, Myanmar nengay don la kun sin deha. Kaba nengay dia shi sin nema dia kun se chau sin ma shi ni bale. Jenaru RSF ye press freedom index nyongay ya piora ba. Kaba ma Myanmar nengay te don la kun kime nengay ma shi thalau pe lo suwa ma ba. Myo Korea sin lau pe shi ni bale.မနက်ငယ်မှာအစိုးရမှပြောင်းလဲသမျှတရုတ်လက်ခွင့်မရှိနိုင်ပါဘူးဆိုတော့ကျွန်တော်အနေနဲ့စစ်ကောင်စီပြုတ်ကြဖို့ဒါမှမဟုတ်စစ်ကောင်စီကတင်းင်းနဲ့အာဏာဆွတ်လွတ်ဖို့ကိုပဲမျှော်လင့်ရမှာပါဒါမှလည်းတရုတ်လက်မှုထွန်းကားတဲ့မြန်မာနိုင်ငံဖြစ်လာနိုင်ပါတယ်
ကျောစန္ဒာရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးစီမှာလေး။အစားစာတွေထဲမှာအစီနဲ့အချူတဲ့လွန်းလွန်းကဲကဲပါဝင်နေရင်အဲ့ဒီအစားစာတွေမစားသင့်ဘူးဆိုပြီးတော့ကျမ်းမာရေးကျွမ်းကျင်သူတွေကအကြံပြုထားပါတယ်။အဲ့ဒီအစားစာတွေကကျမ်းမာရေးနဲ့မညီညွတ်သလိုစီးချိုဝင်တာရှင်တွေနဲ့လည်းလုံးဝမတည့်ပါဘူး။လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ဆက်ထားပါတယ်ရှင်။
first food လို့ခေါ်တဲ့အတင်းစားစားစာမျိုးစားများစုဟာဝေးသုံးဆွဲရတာအဆင်ပြေလွယ်ကူပေမဲ့ကျမကြီးနဲ့ညီညွတ်တဲ့နေရာမှာတော့အားနည်းချက်တွေရှိနေတာပါဘလို့စားစားတွေဟာအတင်းစားစားစာမျိုးစားတွေဖြစ်တယ်ဆိုတာနဲ့အတင်းစားစားစာတွေကဘာကြောင့်ကျမကြီးထိခိုက်စေနိုင်လဲဆိုတာတွေကိုတမတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါပါတယ
်။အင်းကထမင်းကြိုက်မပါဘူးထမင်းစားချိန်မှာအပြင်ထွက်တယ်လလကူရတယ်ဒီထမင်းကြော်ဖြစ်ရင်ဖြစ်မယ်ခေါက်ဆွဲတုပ်နော်ခေါက်ဆွဲတုပ်ကိုဖောက်ပြီးတော့ခေါက်ဆွဲပြုတ်ကလေးဖြစ်ရင်ဖြစ်မယ်အဲ့တော့အလူကြော်ကြက်ကြော်နဲ့ထမင်းလေးဖြစ်ရင်ဖြစ်မယ်ဒါတွေက fast food ပေါ့ဆိုတော့အသီးရွက်ပါဝင်မှုနည်းမယ်နောက်တစ်ခါစီနဲ့ဒီဟိုကာဗိုဟိုက်ဒရိတ်ပေါ့ထမင်းတို့ပါမို့လို့စသဖြင့်အဲ့ဒီကရတဲ့အဂစီဓာတ်ကရတဲ့ energy တွေပိုများတယ်ပေါ့နော်အဲ့တော့ဆရာတို့တိုင်းပြည်မှာလည်းပဲအခုဒီအိမ်ကနေထမင်းကြိုက်နဲ့တည်လာတဲ့လူကတော်တော်နည်းသွားပြီးတော့နော်ကိုယ့်ရဲ့လုပ်ငန်းခွင်ပြင်မမှာရှိတဲ့အစားတောက်တွေကိုပဲအဲဝယ်ယူစားသုံးတာတွေညားမယ်လို့ထင်မယ်ပေါ့နော်တော့အဲ့ဒီခါကျတော့အဲ့လိုဝယ်ယူစားတောက်တဲ့အခါမှာ balance diet လို့ခေါ်တဲ့ညီညွတ်မျှတစွာစားတောက်ဖို့လိုတယ်ပေါ့နော်အထူးသဖြင့်တော့အသီးအရွက်ပါဖို့လိုတယ်နောက်တစ်ခါကြော်ထားတဲ့အကြော်တွေနဲ့အစီတွေကိုနည်းနည်းချော့ချသုံးဆွဲဖို့လိုတယ်နောက်ထမင်းကိုလည်းဒီစံနဲ့ဂျုံနဲ့လုပ်တဲ့ဟာကိုတင့်တင့်မျှတအောင်ပဲစားတင်တယ်ပေါ့နော်ထမင်းนี่လည်းအများကြီးစားတဲ့လို့မရဘူးပေါ့အဲ့တော့အဲ့ဒီကဆရာမကြီးကတော့ဘာပြောလဲဆိုတော့ဒီအမြင့်များများစားပါ cup လို့ခေါ်တယ်ဆရာကကာဘိုဟိုက်ဒရိတ်ကို cup ပေါ့နော်အဲ့တော့ကာဘိုဟိုက်ဒရိတ်ဆန်ကိုရှော့ချစားသုံးပါပေါ့နော်ဒီနေ့အဖြစ်ဇာတို့ကဒီအချိုဓာတ်ကိုထိမ့်သိမ့်ဖို့အတွက်ကိုစားစားတဲ့အခါမှာအဓိကပြောပါတယ
်စီချိုတိချိုယောဂဝိညာဉ်ရှင်တွေဟာအတင်စားအစားစာတွေကိုတနိုင်တမျှရှောင်ကျဉ်ကြရမှာပါမနေ့စားနေ့လယ်စားနဲ့ညစာတွေကိုစားတော့တဲ့အချိန်တိုင်းမှာ balance diet လို့ခေါ်တဲ့အသီးရက်တန်းကားနဲ့ကစီတက်တွေကိုအချိုးညင်ညီပါဝင်အောင်တင့်တင့်မျှတစွာစားသုံးပေးဖို့လိုအပ်ပါတယ်အချိုရည်တွေနဲ့တခြားတဲ့လွန်ခဲ့တဲ့လက်ဖက်ကော်ဖီတွေကိုရှောင်ကျဉ်တာဟာလည်းသွေးတင်ကြတဲ့ပမာဏကိုထိမ့်သိမ့်တဲ့နေရာမှာအရေးပါတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်နောက်တစ်ခုကတော့ဒီအချိုရည်နဲ့ပတ်သက်တဲ့ဟာတွေပေါ့နော်ဆရာတို့တိုင်းမှာကော်ဖီလက်ဖက်တွေတောက်တဲ့လူတွေများတယ်အချိုရည်ဘူးတွေပလင်းတွေလည်းပေါ်ပေါ်များများလွယ်လွယ်ကူရတဲ့အခါကျတော့ဒီအရာတွေကဒီစားတောက်တွေကတော့စီးကျုံနဲ့လုံးဝမတင့်တော့ဘူးအဲ့တော့တခြားထက်ညက်ပါတဲ့လို့စီပါတဲ့အစားတောက်တွေကိုရှောင်ကျဉ်ရမှာဖြစ်ပါတယ်
စီဂျူဒူဂျူယောဂဝိနာရှင်တွေအနေနဲ့ဒူရင်တရားတဲ့ပမာဏကိုထိန်းချတဲ့နေရာမှာအချိန်မမှန်စားဖို့နဲ့ပမာဏမမှန်စားဖို့အပြင်အဆီဒက်နဲ့အချိုဒက်ကိုလည်းရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်စီဂျူလူနာအစ်စ်ပေါ့နော်အော်ကိုနဲ့ပထမဆုံးစတွေ့တဲ့စီဂျူဝေဒနာရှင်ဆိုရင်ဆရာတို့ကအနည်းဆုံး10မိနစ်15မိနစ်လောက်ကနော်ဟိုအချိန်ပေးပြီးတော့သူ့ကိုဒီအစားအသောက်နဲ့ပတ်သက်တဲ့အကြောင်းကိုသိအောင်ပြောပြတာရှိတယ်အဲ့ဒီခါကျတော့ဆရာတို့လည်းပြောရတာများတဲ့အခါကျတော့အတူချုပ်ပြီးတော့ပြောရတာမျိုးရှိတယ်ဒီ၃ချက်ပဲလူနာအနေနဲ့လုပ်ပြီးပါ။ဂျန်နဲ့ဈေးဝါကုသမှုပိုင်းဆိုင်ရာတွေကဆရာတို့ပြုလုပ်ပြီးပါမယ်။အဲ့တော့သူလုပ်ရမယ့်၃ချက်ပဲဆရာတို့မှာပါတယ်။နံပါတ်၁အချိန်မမှန်စားပါ။နံပါတ်၂သမင်းပမာဏမမှန်စားပါ။နံပါတ်၃အစီအချိုရှောင်ပါ။ဒါဆရာလူနာတိုင်းကိုအတူချုပ်ပြောတဲ့မှာကြားချက်ပဲဖြစ်ပါတယ်ပေါ့နော်။ဆိုတော့အဲ့ဒါတွေကလည်းသူက guideline နဲ့အညီပြောတာပေါ့။၁အချိန်မမှန်စားပါဆိုတာဘာလဲဆိုလို့ရှိရင်အချိန်မမှန်မစားဖြစ်ခဲ့ရင်ဆရာတို့က tight control လို့ခေါ်တဲ့ဒီစီဂျိုထိမ့်သိမ့်မှုလုပ်တဲ့အခါမှာစားမဲ့အချိန်နောက်ကျသွားလို့ရှိရင် hypoglycemia လို့ခေါ်တဲ့စီဂျိုကျတဲ့အာမျိုးဖြစ်လာတယ်။နောက်ဒါကြောင့်မလို့စီဂျိုကျတဲ့ဟာမကြခဏဖြစ်မယ်ဆိုလဲဆရာတို့ကစီဂျိုထိမ့်သိမ့်မှုမှာအဟန့်တာနောက်ဆက်ဖြစ်တယ်။အဲ့တော့ तू ကကျမှာဆိုတဲ့အတွက်ကြောင့်ပို့စားတယ်။ပို့စားတော့စီဂျိုထိမ့်လို့မရတော့ဘူးပေါ့နော်။အမှန်တကယ်ကတော့ तू ကဆေးများလို့ကျတာမျိုးမဟုတ်ပဲစားတဲ့အချိန်နောက်ကျသွားလို့ကျတာ။ဒါကြောင့်ဆရာတို့ကအချိန်မှန်မှန်စားပါနဲ့စပြီးပြောတယ်။ထမင်းပမာဏစားကောင်းလဲပမာဏသိအောင်ပဲစားပါစားမစားခြင်းနဲ့တလောက်တော့ဝင်အောင်စားပါဘာလို့လဲဆိုဆရာတို့ဒီစီဂျိုထိန်းတဲ့ဆေးတွေနဲ့ကုသနေတဲ့အတွက်ကြောင့်ညံများစားလိုက်လို့ရှိရင်ချိုတက်သွားမယ်ချော့ပြီးစားလိုက်လို့ရှိရင်အချိုကျမယ်အဲ့တော့များတာလည်းမကောင်းဘူးနည်းတာလည်းမကောင်းဘူးဒါကြောင့်ဆရာတို့ကတင်းတင်းလျောက်ပောက်တဲ့ပမာဏစားပေးမယ်ဆိုရင်ဆရာတို့ကဆေးဝါးချိန်ရတာလွယ်ကူအဆင်ပြေတယ်ပေါ့နော်နောက်အရေးကြီးဆုံးပိုင်းကတော့အစီအချိုရှောင်ပါလို့ဆရာတို့ပြောပါတယ်ရှောင်ပါဆိုတာလျှော့တာနဲ့မတူတချို့ကကျွန်တော်အချိုလျှော့ပါတယ်အချိုလျှော့တာမဟုတ်ဘူးကျွန်တော်တို့ကရှောင်ပါလို့ပြောခိုင်းတာရှောင်ပါလို့ပြောရဲဆိုတာတကြားနိုးစီချင်းချက်ပါတာလုံးဝမတို့ပါနဲ့။နော်လက်ဖက်ရည်လေးတချို့တငုံတောက်တဲ့လူရှိတယ်။အဲ့ဒီမှာစီဂျိုစစ်လိုက်ရင်30 40 50လောက်ဒီမီလီဂရမ်လောက်တက်သွားတာမျိုးရှိတယ်ပေါ့နော်။ဒါကြောင့်မလို့ဆရာတို့ကအစီအချိုကိုလုံးဝရှောင်ပါ။အဲ့တော့အချိုတစ်ခုတည်းစီဂျိုယောဂရှိတဲ့အတွက်အချိုရှောင်ရတာတော့ဟုတ်ပြီ။အစီပါပါလို့ရှောင်ရတာလေ။အဲ့တော့အစီပါပါလို့ရှောင်ရတာလဲဆိုရင်စီဂျိုယောဂဒီတကူလုံးသွေးကြောတွေကိုထိခိုက်ပြီးကျင်းမြောင်းပြီးတော့ပိတ်ဆို့ရာကနေနောက်ဆက်တွဲပြဿနာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီသွေးကြောတွေကျင်းစေတော့နော်အစီများတဲ့ကိစ္စရောနောက်တစ်ခါသွေးတိုးတဲ့ကိစ္စရောဒီသုံးခုလုံးကိုတပြိုင်တည်းကုသမှသာလျှင်စီဂျိုနောက်ဆက်တွဲဖြစ်တဲ့သွေးကြောချင်းမြောင်းပိတ်ဆို့ခြင်းကိုကာကွယ်ရအောင်မယ်အချို့ရအချို့တစ်ခုတည်းကိုထိမ့်သိမ့်ုံနဲ့ဆရာတို့ကသွေးကြောပိတ်ဆို့ခြင်းကိုကာကွယ်ရမရောက်ဘူးပေါ့နော်ဒါကြောင့်စီဂျိုယောဂတဲ့မှန်မှန်သည်စီဂျိုကိုထိမ့်သိမ့်ရမယ်နီးတူအစီကိုလည်းရှောင်ကြရမယ်အစီကိုထိမ့်သိမ့်ရမယ်သွေးပေါင်ခြင်းကိုလည်းထိမ့်သိမ့်ရမှာဖြစ်ပါတယ်ဒီသုံးခုလုံးကိုတပြိုင်တည်းဆရာဝန်တဦးအနေနဲ့လည်းကုသပေးဖို့လိုအပ်ပါ
အစီတန်းနဲ့အချူတက်တွေလုံလုံကဲကဲပါဝင်နေတဲ့အတင်းစားအစားအစာတွေဟာကျန်းမာရေးနဲ့ညီညွတ်မှုအားနည်းပြီးစီးဆွေရောဂါဝေးနာရှင်တွေရှောင်ကျဉ်သင့်တဲ့အစားအစာအမျိုးအစားတွေဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါလေကျွန်တော်တန်းလို့ပ
ါဒီလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုဆက်ပြီးတော့တပတ်တွင်အားစားသတင်းကိုတင်ဆက်ပေးစီမှာတယ်ကရနိုင်ငံဒိုဟာမြို့တော်မှာလက်ရှိကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေထဲမှာမထင်မှတ်တဲ့ကမောက်ကမပွဲရလက်တွေထွက်ခဲ့တဲ့ဒီ upset ပွဲစဉ်တွေနဲ့ကန့်ကွက်ဆန္ဒပြမှုတွေအခြေအနေနဲ့ပတ်သက်ပြီးတော့ကိုရနိုင်ကအခုတစ်ပတ်အားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်
ကရဝါဖလားပွဲကတော့အခုဆိုရင်အုတ်စုအစ်စ်မှာဒုတိယပွဲစဉ်လေးပြီးလို့နောက်ဆုံးပွဲစဉ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒီကရဝါဖလားပွဲကလည်းအရင်ကရဝါဖလားပွဲတွေမှာလိုပဲ absolute ခေါ်တဲ့မထင်မှတ်တဲ့ရလဒ်တွေရှိခဲ့ပြီပဲဒီနှစ်ကတော့အရင်နှစ်တွေတဲ့ upset ပွဲစဉ်တွေပိုများတယ်လို့ပြောရမှာဖြစ်ပါတယ်ဒီထဲမှာပို့ပြီးတော့ထူးထူးခြားခြားဖြစ်စေခဲ့တာကတော့ဇော်ဒီကအာဂျင်တီးနားကို2ဂိုးတကူဂျပန်ကဂျာမနီကို2ဂိုးတကိုးနဲ့နိုင်တာလိုမျိုးအာရှအသင်းတွေကကမ္ဘာပေါ်ကနာမည်ကြီးဒိတ်ဒိတ်ကျဲအသင်းတွေကိုနိုင်သွားတာကဘောလုံးပွဲဝေဖန်သုံးသက်သူတွေကျွမ်းကျင်သူတွေအပါအဝင်အတော်များများကိုအံ့အားသင့်စေခဲ့ရပြန်ပါတယ်အခုလို upset ပွဲအဖြေတွေအတော်များများထွက်ခဲ့တာနဲ့ပတ်သက်ပြီးတော့ Soccer Follow Channel အေဒါချုပ်ကိုကြော်မျိုးဟန်ကတော့
ဖွင့်ပွဲကနေစပြီး upset စတယ်လို့ဆိုပါမှာ Korea တော့လည်းဒီ Qatar နဲ့ဆိုရင်လည်းလူတိုင်းကကတ္တာကိုပဲသဘောကျကျ Asian Qatar အကမ္ဘာပလောင်းမှာဆိုရင်ကတ္တာကအေးရှင်အသေးဟာဘယ်တော့မှဟိုအဖွင့်ပွဲမှာမရှုံးဘူးဆိုတော့အစင်လောက်လည်းကျွန်တော်တို့ကာတာနဲ့ကြောင့်ကျိုးပြတ်သွားတယ်အဲအဲ့ဒါလေးကလည်း upset လို့ပဲဆိုရမှာပေါ့အုပ်စုစီမှာကြည့်မယ်ဆိုရင်ကျွန်တော်တို့အာဂျင်တီးနားကဆော်ဒီကို 1-2 နဲ့ရှုံးသွားတာကကဘာကြီးတစ်ခုလုံးအားအားတင့်စရာဖြစ်ခဲ့ရတယ်အဲကျွန်တော်တို့အုပ်စု E မှာကြည့်မယ်ဆိုရင်လည်း
အဲကျွန်တော်ဂျာမနီကဂျပန်အရှုံးသွားတဲ့ပွဲကလေတကယ်အပ်စ်စရာပွဲပါပဲအပ်စ်စရာပွဲတွေကများလို့နေတယ်လို့တော့ပြောအောင်အဲအဲ့လိုမျိုးကျွန်တော်တို့အုပ်စုတစုစုချင်းမှာဘယ်လိုပြောရမလဲဟိုအပ်စ်ပွဲတွေကတော့ရှိနေတာကြောင့်မလို့ဒီကမ္ဘာဖလားကအပ်စ်ပွဲများတယ်ကမ္ဘာကမ္ဘာပွဲများတယ်ကမ္ဘာဖလားလို့တော့ဆိုကြတော့မှာပါဟင်းကမ္ဘာဖလားကအပ်စ်တွေများတယ်အကြောင်းရင်းကတော့ကျွန်တော်အမြင်ပေါ
လို့ခေါ်ရပြန်ကန်မှုနဲ့ဒီခွန်အားပိုင်းနေနဲ့ကစားတဲ့ပြိုင်ပွဲလိုဖြစ်နေတယ်အဲ့တော့အောက်သင်းတွေကအရန်ကိုပြန်ကန်မှုဦးစားပေးပြီးတော့တွန်းတွန်းတိုက်တိုက်နဲ့တကယ်ကိုဘောလုံးဖြစ်တယ်ကောင်းကောင်းကစားတဲ့အခါကျတော့တွန်းတွန်းစကေးမကောင်းတဲ့အသင်းတွေဆိုရင်ကျွန်တော်ထင်တယ်ဟိုအောက်အသင်းကတော့အသာရသွားလိမ့်ရှိအဲဒီကဘာပလောက်ပြောရမလို့ strength and fitness and stamina လို့ပဲပြောရအောင်ကဘာပလောက်အဲတော့ upset ပွဲတွေများတယ်လို့ထင်တယ
်ဒီနေ့ပြိုင်ပွဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့ Asian Kata အသင်းဟာအုပ်စုပထမနှစ်ပွဲလုံးကိုရှုံးသွားတာကြောင့်ကဘာဖလားသမိုင်းတစ်လျှောက်မှာပြိုင်ပွဲကနေအစောဆုံးထွက်ခဲ့ရတဲ့ Asian အဖြစ်လဲမှတ်တမ်းဝင်သွားပါတယ်ကနကောဘလောက်ပွဲကတခြားကဘာဘလောက်ပွဲတွေထူးခြားတာနောက်တစ်ခုကတော့ဂျိုင်းပွဲအတွင်းမှာကန့်ကွက်ဆန္ဒပြမှုတွေအမျိုးမျိုးရှိခဲ့တာပါဂျိုင်းပွဲမတိုင်ခင်ကတည်းကကာတာရဲ့လူခွေအခြေအနေကြောင့်ဝေဖန်မှုတွေရှိခဲ့သလိုဂျိုင်းပွဲကျင်းပတဲ့အချိန်မှာလည်းဝေဖန်စရာတွေထပ်ဖြစ်လာခဲ့ပါတယ်လေလူဆောင်ဝတ်သူတွေနဲ့ပတ်သက်ပြီးကာတာနိုင်ငံရဲ့ဥပဒေကိုကန့်ကွက်တဲ့အနေနဲ့အင်္ဂလန် Wales Germany Netherlands Belgium Switzerland နဲ့ဒိမတ်အသင်းတွေကအသင်းခေါင်းဆောင်တွေကတက်တန့်ရောင်ရောင်းဆုံးပါတဲ့ဒီ one love ဆိုတဲ့လက်ပတ်တွေကိုဝတ်ဖို့စီစဉ်ခဲ့ပေမဲ့ FIFA ကဝတ်တဲ့သူကိုအဝါကပ်ပြမယ်လို့ချင်းချောက်ပြီးတော့မဝတ်ဖို့ဖိအားပေးတာကြောင့်အသင်းတွေဘက်ကမဝတ်ပဲနေခဲ့ရပါတယ်။ဒါကိုကန့်ကွက်တဲ့အနေနဲ့ဂျာမနီသင်းကတော့အုပ်စုပထမပွဲမဆောက်ခင်အသင်းတပ်ပုံရိုက်တဲ့အချိန်မှာတသင်းလုံးကပါဇက်တွေကိုလက်နဲ့ကာပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပြီးတော့ဂျာမနီပြည်ထောင်စုဝန်ကြီး Nancy Fraser ကတော့ one love လက်ပတ်ကိုဝတ်ပြီးတော့FIFA ဥက္ကဋ္ဌ Gianni Infantino နဲ့ဘောလုံးပွဲထိုင်ကြည့်ခဲ့ပါတယ
် Ich will noch mal sagen, dass ich die Entscheidung der FIFA die
one love ကျွန်တော်ချပြီးတော့ပြောချင်တာက one love လက်ပတ်နဲ့ပတ်သက်ပြီး FIFA ရဲ့ဆုံးဖြတ်ချက်ကအကြီးအကျယ်မားတယ်လို့ထင်ပါတယ်ဘောလုံးအဖွဲ့ချုပ်တွေကိုဖိအားပေးပုံကလည်းမမှန်ဘူးဆိုတာကျွန်မရှင်းရှင်းပဲထပ်ပြောပါတယ
် FIFA ဘက်ကအဲ့လိုပိတ်ပင်လိုက်တဲ့ပုံမှာဂျာမနီအသင်းအနေနဲ့စိတ်ပျက်ပြီး and all တုံလုံးမိတယ်လို့ဂျာမနီပြ Hansi Flick ကပြောလိုက်သလိုအင်္ဂလန်နီးပြားဂါရက်ဆောက်ဂိတ်ဝေးလ်တောင်မန်ကစားသမား Gareth Bale ဘယ်လ်ဂျီယံကစားသမား Yuri Tillemans တို့ကလည်း FIFA ကိုဝေဖန်ကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ကလည်းကမ္ဘာဖလားပွဲအတွက်မှာလွတ်လပ်စွာဖော်ပြခွင့်တွေကိုကန့်တတ်တာကစိုးရိမ်စရာဖြစ်တယ်ဆိုပြီးတော့ကာတာနိုင်ငံမှာရောက်ရှိနေစဉ်ဝေဖန်လိုက်ပါတယ
် It's always concerning from my perspective when we seeany restrictions on freedom of expression
လွတ်လပ်စွာထုတ်ပေါ်ပြသခွင့်ကိုကန့်တတ်တာတွေတွေ့ရတိုင်းကျွန်တော်အနေနဲ့အငြင်းစိုးရိမ်မိပါတယ်အထူးသဖြင့်မတူကွဲပြားမှုတွေနဲ့အလုံးပါဝင်နိုင်ရေးနဲ့ပတ်သက်ပြီးတော့ကန့်တတ်ခံရတဲ့ခါတိုင်းမှာပါပြီးတော့ဘောလုံးကွင်းထဲမှာကစားနေတဲ့ဘယ်သူမှဆိုအဲ့ဒီလိုစံတန်မိုးတွေကိုထောက်ခံမလားဒါမှမဟုတ်အသင်းအတွက်ကစားမလားဆိုတာမျိုးအသင်းအချက်ဖိအားပေးရွေးချယ်ခိုင်းတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်
ကာရာနာမိုင်းဒီဘက်ကတော့ပြိသက်တွေကတတရောင်လက်ပတ်တွေဆန္ဒပြစာရန်တွေပါတဲ့တီရှပ်ဝတ်ထားတဲ့သူတွေကိုလက်ပတ်တွေချုပ်ခိုင်းတာတွေတားဆီးတာတွေရှိခဲ့ပါတယ်။ဒီထဲမှာပဲအီရန်ပြိသက်တချို့ကတော့သူတို့အစိုးရကိုကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့အီရန်သင်းကလည်းသူတို့နိုင်ငံတွင်းမှာဆန္ဒပြနေကြတဲ့ပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အင်္ဂလန်ရဲ့ဘက်မှနိုင်ငံတော်သချင်းကိုမဆိုဘဲဆန္ဒပြခဲ့ကြပါတယ်။ဝေးစံပေါ်မှာတော့အီရန်ပြည်သက်တူကအီရန်နိုင်ငံမှာရဲကဖမ်းဆီးထားစဉ်တည်ဆုံသွားခဲ့တဲ့အသက်22နှစ်အရွယ်မာဇာအာမီနီရဲ့နာမည်နဲ့အသက်ကိုကျောနံပါတ်ထိုးထားတာကိုကင်ပြီးတော့ဆန္ဒပြခဲ့ပါတယ်။ချိန်ထဲမှာပဲအဲ့ဒီပွဲမှာပဲအင်္ဂလန်အသင်းသားတွေကတော့ဒူးထောက်ပြီးတော့ခွဲခြားဆွတ်ဆန်မှုတွေကိုကန့်ကွက်တယ်ဆိုတာကိုပြခဲ့ကြပါတယ်။ဘောလုံးပွဲကကိုပြန်ဆက်ရရင်တော့ပေါ်တူဂီတိုက်စင်မှုရောနောက်တို့ဟာဂါနာနဲ့အဖွဲ့ပွဲမှာတကူသွင်းပြီးတော့ကဘာဖလား၅ချိန်မှ၅ချိန်စလုံးဂိုးသွင်းမှုတဲ့ပထမဆုံးကစားသမားအဖြစ်စံချိန်တင်လိုက်ပါတယ်။ကဘာဖလားမှာ၅ချိန်ဝင်ကစားမှုတဲ့ကစားသမားအနည်းငယ်ရှိပေမဲ့ရောနောက်တို့ကတော့အဲ့ဒီ၅ချိန်စလုံးမှာဂိုးသွင်းနိုင်ခဲ့တဲ့ပထမဆုံးကစားသမားအဖြစ်မှတ်တမ်းဝင်သွားခဲ့တာပါ။မနေ့မှတော့အုပ်စုအီကစပိန်နဲ့ဂျပန်၊ဂျာမနီနဲ့ကော့စတာရီကာအုပ်စု F ကခရိုအေးရှားနဲ့ဘယ်လ်ဂျီယံ၊မော်ရိုကိုနဲ့ကနေဒါတို့ကစားကြမှာပါ။
Croatia နဲ့ Belgium ပွဲကတော့ကျွန်တော်က Croatia ရဲ့နောက်တန်းကစားပုံကိုစိုက်တယ်၊ကွင်းလယ်ကိုစိုက်တယ်။အဲတိုက်စစ်ပိုင်းကတော့မဆိုးပါဘူး။ဒါပေမဲ့ဟို Belgium ကဒီပွဲကသူ့အတွက်အရင်ရေးကြည့်တော့ကျွန်တော်တို့ Croatia နဲ့ Belgium ပွဲမှာအသေးရလကအသင့်တော်ဆုံးဖြစ်လို့ကျွန်တော်ကတော့ Croatia ကိုစိုက်တယ်ခင်ဗျာ။ Japan နဲ့ Spain ပွဲကတော့ Japan ကကစားအားတော့ကောင်းတယ်ခင်ဗျာ။ဟိုအစအသင်းတွေပြီးပြီသူကြံ့ကြံ့မှုကောင်းကောင်းနဲ့တက်လုံကောင်းကောင်းနဲ့အထွန်းထွန်းတိုက်တိုက်ကစားနေပြီမြင်သူတို့42ပိုင်းနေကြတော့ညံ့နေပြီ။အဲ့တော့ကျွန်တော်ထင်တော့ဒီမှာစပိန်နိုင်ပဲကိုပြတ်မပြတ်ပဲကြည့်ရအောင်ဂျပန်နဲ့စပိန်ပွဲကိုကိုစတာရီကာကဟိုဂျပန်ကိုနိုင်သွားပြီမြင်အဲ့လိုကြီးခြေစွမ်းကောင်းတာမျိုးတော့မဟုတ်ဘူးကြ။အဲ့မဂျာမနီကတော့လည်းကောင်နိုင်ငံရေးပြဿနာတွေရှုပ်ထွေးနေပြီးတော့ဟိုယုံကြည်လို့မရတဲ့အသင်းမျိုးသူကဖီဘာကိုဆန့်ကျင်မယ်လို့အုပ်စုစင်းရမယ်လက်ပြန်မလို့အနေအထားမျိုးတွေလည်းရှိနေတဲ့ခါကျတော့ကျွန်တော်လည်းဂျာမနီကိုတိတ်မကြိုက်ဘူး။အဲ့ဒီပွဲကတော့ဂျာမနီတိုက်စစ်ပိုင်းကလည်းဂျာမနီကလိုအပ်ချက်တွေရှိတယ်ပြောအဆုံးသက်မသေးကြဘူး။အဲ့ပွဲလည်းဟိုအရေးဆုံးပြီးတော့ကြာဟိုမဖြစ်မနေရွေးရမယ်ဆိုရင်ကော့စတာရီကာပဲရွေးရမှာပဲခင်ဗျာ
။ဒုတိယဆင့်ရှုံးထွက်ပွဲတွေကတော့ဒီဇင်ဘာ3ရက်နေ့မှာစတင်မှာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်20ကအာရှမှာလုပ်ခဲ့တဲ့ကမ္ဘာဖလားမှာတော့ဘရာဇီးလ်တက်ကပူဆွေးခဲ့ပြီးဒီကြိမ်မာရောရေပန်းစားနေတဲ့ဘရာဇီးလ်တွေထပ်ပြီးဘူဆွဲမလားဒါမှမဟုတ်ဘယ်အသင်းဘူဆွဲမလဲဆိုတာကတော့ရေကုန်စွာနဲ့ပဲစောင့်ကြည့်သွားမှာဖြစ်ပါတယ
်။တပတ်တွင်အားကစားသတင်းတွေကိုကိုရနိုင်တင်ဆက်ပေးကြတာဖြစ်ပါတယ်။ကြာတာပြင်းနေမနေ့ကအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA စီစဉ်နေတဲ့ပတ်သက်ပြီးတော့စာရေးသားပေးပို့ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်ပြီးတော့ဒီမနေ့အတွက်သတင်းအချင်းချုပ်ကိုနှက်လောင်ကပြောပြပေးပါမယ်ရှင်။
ရုရှားစစ်လေရင်60နဲ့တရုတ်စစ်လေရင်20တောင်ကိုရီးယားလေကြောင်းရန်ကာကွယ်ရေးစုံနဲ့အတိမပင်းနဲ့ဘဲနဲ့ဝင်ရောက်လာတဲ့အတွက်ဂျက်တိုက်လေယာဉ်တွေကိုအရေးပေါ်တက်လှမ်းခဲ့ရတယ်လို့တောင်ကိုရီးယားစစ်ဘက်ကပုတ်ထုံးနေမှာပြောပါရယ်အရှိပင်လဲလို့လည်းသိကြတဲ့ဂျပန်ပင်လယ်ပြင်ပေါ်မှာရုရှားနဲ့တရုတ်စစ်လေရင်တွေဝင်ရောက်လာတဲ့အတွက်တက်လှမ်းခဲ့ရတယ်လို့လည်းဂျပန်စစ်ဘက်ကပြောပါရယ်တောင်ကိုရီးယားတောင်ပိုင်းနဲ့အရှေ့မြောက်ပိုင်းကန်ရန်အနီးကလေကြောင်းရန်ကာကွယ်ရေးစုံထဲမှာတရုတ် H6 ဘုံးကျဲလေယာဉ်တစ်စင်းအကြိမ်ကြိမ်ဝင်ထွက်ပြန်လာခဲ့ကြောင်းတောင်ကိုရီးယားပူရဲစီဦးစီးများအဖွဲ့ချုပ် JCS အကြီးအကဲကပုတ်ထုံးနေမှာပြောပါရတယ်။အဲ့ဒီလိုဝင်ရောက်လာပြီးတော့နိုင်ပိုင်းအချာမှာပဲဂျပန်အရှေ့ဘက်ပင်လယ်ပြင်အနီးလေကြောင်းရန်ကာကွယ်ရေးစုံထဲကိုလည်း Su-35 Russia Jet တိုက်လေယာဉ်နဲ့ Tu-95 ဘုံးကျဲလေယာဉ်လေးစင်းချရန်ပြီးတော့ဝင်ရောက်လာကြတယ်လို့လည်းပြောပါရတယ်။ကိုဗစ်ကရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်မကျေနပ်ရာကအစိုးရအပေါ်ဆန့်ကျင်ဆန္ဒပြနေတာတွေကိုနိုင်နေမဲ့အကြောင်းအာဏာရကွန်မြူနစ်ပါတီကပြောလိုက်ပါတယ်။နိုင်ငံတောင်ပိုင်းကကွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့ရဲတို့အကြားရုံးရင်းဆန့်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာပဲရန်လိုတဲ့အင်အားစုတွေရဲ့အဖြစ်အမောင့်လုပ်ရက်တွေအဖြစ်ရင်ညွှန်းပြီးတော့ပြက်ပြက်သားသားနိုင်နေမဲ့အကြောင်းအင်္ဂါနဲ့နောက်ပိုင်းမှာကွန်မြူနစ်ပါတီဗဟိုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြို့တော်ပီကျင်းနဲ့စီးပွားရေးမြို့တော်ရှန်ဟိုင်းအပါအဝင်အ ਨੇ ဆုံးမြို့ဆန်ကားမြို့မှာစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေပြီးအစိုးရကအင်အားသုံးဖြိုခွဲသွားမယ်လို့ကွန်မြူနစ်ပါတီဗဟိုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပုတ်ထုံးနေ့ကပီကျင်းမြို့လမ်းမတွေပေါ်မှာရှားနဲ့ချီတဲ့ SUV ကားတွေကြီးကားကားတွေနဲ့လုံခြုံရေးတင်းကျပ်ထားပြီးတော့ဆန္ဒပြပွဲမှာပါဝင်ခဲ့ခြင်းရှိမရှိဆိုတာကိုရဲတွေနဲ့တရုတ်အရန်စစ်တပ်ကလမ်းသွာလမ်းလာတွေရဲ့မှတ်ပုံတင်ကပ်ပြားနဲ့မိုဘိုင်းဖုန်းတွေကဓာတ်ပုံတွေကိုပါစစ်ဆေးနေတာဖြစ်ပါတယ်။ကမ္ဘာမှာဒီမိုကရေစီစနစ်တွေအားနဲ့ကျဆင်းလာနေတယ်လို့ဒီမိုကရက်နိုင်ငံပေါင်း34နိုင်ငံနဲ့စုပေါင်းဖွဲ့စည်းထားတဲ့ IDE ရဲ့အဖွဲ့ကပြောပါတယ်ဒီမိုကရေစီနည်းကျကျင်းပတဲ့ရွေးကောက်ပွဲတွေအပေါ်လူတွေရဲ့ယုံကြည်မှုတွေကျဆင်းလာသလိုလွတ်လပ်စွာထုတ်ဖော်ခွင့်အပေါ်ကန့်သတ်သားမျက်ချက်တွေရှိနေတာကိုလည်း IDE ကထောက်ပြသွားပါတယ်
ကြာတာပြင်းနေမနေ့အတွက်သတင်းချင်းချက်ကိုနားလောင်ငါပြပြခဲ့တာဖြစ်ပါတယ်။ဒီနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမွန်ဖြစ်ပါတယ်။ဆက်ပိုင်းဆရာအင်ဂျင်နီယာတွေကတော့ဇီနပ်အဗ်ဒူရာမန်နဲ့ဂျိုနသန်ဝေါကာတို့ဖြစ်ကြပါတယ်။ဒီနေ့မနေ့အတွက်အစီအစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောနေ့နှင့်ပြကြပါစေရှင်။
This program has come to you from the Voice of America, Washington.